Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ31ရက်စနေနေ့ညပဲ VOA စီစဉ်တွေကိုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်လို့ပြောပြပါမယ်နိုမာလာ3ရက်အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်တို့ဟာအကြိမ်နဲ့ရှင်တန်ရမယ့်ပြည်နယ်တွေမှာဒီကနေ့မဲဆွယ်ပွဲတွေလုပ်ဖို့ရှိပါတယ်။သမ္မတထရမ့်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာဖြစ်ပြီးဒုသမ္မတဟောင်းဘိုက်ဒန်ကမီရှိဂန်ပြည်နယ်မှာမဲဆွယ်မှာပါ။စနေနေ့မဲဆွယ်ပွဲတွေမှာသမ္မတဟောင်းဘရက်ဂိုဘားမှာလည်းပထမဆုံးအကြိမ်ဖြစ်မစ္စတာဘိုက်ဒန်နဲ့အတူတွဲပြီးပါဝင်မှာဖြစ်ပါတယ်။မီရှိဂန်ပြည်နယ်နှစ်ရက်ကြာမဲဆွယ်ပွဲအတွက်မစ္စတာဘိုက်ဒန်နဲ့သမ္မတဟောင်းအိုဘားမားတို့ဟာဖလင့်နဲ့ဒက်ထရိုက်မြို့တွေကိုဒီကနေ့အရင်ဆုံးသွားကြမှာပါသမ္မတထရမ့်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်တဝန်းမဲဆွယ်ပွဲ၄ခုဒီကနေ့လုပ်ဖို့စီစဉ်ထားပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကပင်ဆယ်ဗေးနီးယားမှာမဲအနည်းငယ်အသာနဲ့သမ္မတထရမ့်အနိုင်ရခဲ့တာပါလက်ရှိလူမှုစည်းတမ်းတွေမှာတော့မစ္စတာဘိုက်ဒန်ကအနည်းငယ်အသာရနေပါတယ်ရွေးကောက်ပွဲလုံမဲ့နိုမာလာ3ရက်နေ့ညမှာဘယ်လိုအစီအစဉ်တွေရှိတယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့သမ္မတထရမ့်ကတောက်ကြနေမှာသတင်းထုတ်တွေကိုပြောပါတယ်။ဝါရှင်တန်ဒီစီမြို့တော်ကထရမ့်အပီပီဆိုင်ရာဟိုတယ်မှာလုံမဲ့ပွဲတစ်ပွဲကိုတက်မဲ့အစီအစဉ်သမ္မတထရမ့်ကဖျက်လိုက်ပြီလို့ The New York Times သတင်းစာကရေးခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအဲလိုပြောတာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့3ရက်ပဲလိုတော့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်တို့ကြားဘယ်သူအနိုင်ရရဲဆိုတာရွေးကောက်ပွဲနေ့မဲယုံတွေအလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအပြေထွက်မဲ့အလားအလာမရှိပါဘူးသူတို့နှစ်ယောက်တည်းကတယောက်ပြက်ပြက်သားသားအနိုင်ရမလားဆိုတာကလည်းမသေးကြလှပါဘူးတနင်္ဂနွေလုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းတွေမှာဒုသမ္မတဟောင်းဘိုင်ဒန်ကသမ္မတထရမ့်ထဲတန်းမြာချင်း800ခန့်လုံးပတ်ဝန်းကျင်ထောက်ခံမှုပိုရနေပေမဲ့အပြင်းအထန်ရှင်ပြန်ရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအသာရတာကယာကိုင်းတို့အနေငယ်ပဲရှိပါတော့တယ်တနင်္ဂနွေလုံးမဲရည်တွဲနဲ့ဓာတ်ရည်ရွေးချယ်တာမျိုးမဟုတ်တဲ့အမေရိကန်ရွေးကောက်ပွဲစနစ်မှာအပြင်းထန်ရှင်ပြန်ရတဲ့ပြည်နယ်မဲတွေကရွေးကောက်ပွဲရလတ်အဆုံးဖြတ်ပေးရမှာအခရာကြပါတယ်။ဒီအခြေအနေကြောင့်ဆန္ဒမဲတွေအားလုံးကိုတရားဝင်ရေးတွက်ပြီးအတည်ပြုပြီးချိန်အထိရွေးကောက်ပွဲရလတ်ကိုကြီးညာဖို့နှောင့်နှေးမဲ့အလားအလာရှိပါတယ်။သမ္မတထရမ့်ဒါမှမဟုတ်မစ္စတာဘိုက်ဒန်တယောက်ယောက်ရတဲ့မဲရည်တွက်ကတိတိတတ်တာကွာခြားမယ်ဆိုရင်တော့ဘယ်သူအနိုင်ရတယ်ဆိုတာကိုတေချာဖို့ကြီးညာနိုင်မှာပါ။အဲလိုမဟုတ်ဘဲတချို့ပြည်နယ်တွေမှာနှစ်ယောက်ကြားမဲရည်အတွက်သိမကွာဘူးဆိုရင်ဆန္ဒမဲတွေကိုပြန်ရည်တွဲရနိုင်ခြေရှိသလိုဥပဒေကြောင်းအရတရားစွဲဆိုတာတွေလည်းရှိလာနိုင်ပါတယ်။အဲဒီလိုတရားစွဲဆိုတာမျိုးတွေပြီးပြတ်ဖို့အတွက်ကအချိန်အကြာကြီးမဟုတ်ဘူးဆိုရင်တော့သတင်းပတ်အတော်ကြာနိုင်ပါတယ်။အခုလက်ရှိမှာကိုပဲစားရိုက်ကမဲပြတာနဲ့ကိုဗစ်ကာယရောဂါကာလတခြားစီးကံတွေနဲ့ပတ်သက်ပြီးရီပက်ဘလီကန်နဲ့ဒီမိုကရက်နှစ်ဖက်စလုံးကရှေ့နေပြီးတရားစွဲဆိုထားတာရာပေါင်းများစွာရှိနေပြီးတော့အမေရိကန်ရွေးကောက်ပွဲသမိုင်းမှာတရားစွဲဆိုမှုအများဆုံးရွေးကောက်ပွဲကာလအဖြစ်မှတ်တမ်းဝင်နေပြီဖြစ်ပါတယ်။နာဂိုနိုကာဘက်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားဖြစ်နေတဲ့ပြည်ပခန့်မှာလူနေဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့သဘောတူလိုက်ပါတယ်။ပြင်သစ်ရုရှားနဲ့အမေရိကန်ကိုယ်စားလှယ်တွေနဲ့အတူတနိုင်ငံနိုင်ငံသားဝင်ကြီးတွေတက်ရောက်တဲ့တောက်ကြာနေ့ဂျနီဗာမြို့အစည်းအဝေးမှာသဘောတူညီချက်ရခဲ့တာပါ။အရသားတွေဒါမှမဟုတ်စစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုရည်ရွယ်ချက်နဲ့တိုက်ခိုက်တာမျိုးမလုပ်ဖို့တနိုင်ငံစလုံးကကတိပေးခဲ့ကြတယ်လို့တီဆုံးတပ်ဖွဲ့ဝင်တွေရဲ့ရုပ်အလောင်းတွေနဲ့စစ်တုံ့ပန်းစင်းအပြန်လန်ဖလှယ်ဖို့လည်းသဘောတူခဲ့ကြပါတယ်။အရင်ရထားခဲ့တဲ့အပြစ်ရဲ့သဘောတူညီချက်၃ခုမအောင်မြင်ခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့အပြစ်ရဲ့သဘောတူညီချက်မပါပါဘူး။အဇာဘိုင်ဂျန်နဲ့အာမေးနီးယားတို့ကြားလက်ရှိဖြစ်နေတဲ့ပြည်ပကဟာစက်တင်ဘာလ29ရက်နေ့မှာစခဲ့တာဖြစ်ပြီးလူရာပေါင်းများစွာတီဆုံးခဲ့ရပြီးပါပြီ။ဒါဟာဖြင့်ခွဲထွက်နာဂိုနိုကာဘက်ဒေသနဲ့ပတ်သက်ပြီး1994ခုနှစ်မှာအပြစ်ရဲ့သဘောတူညီချက်ရခဲ့ပြီးကြတဲ့အခါဆိုရင်အကြီးမားဆုံးပြည်ပခါပဲဖြစ်ပါတယ်။တူရကီနိုင်ငံရဲ့တတိယအကြီးဆုံးမြို့နဲ့အနီးကဂရိကျွန်းတချို့တို့မှာတောက်ကြနေမနေ့ပိုင်းကပြင်းအားခုနှစ်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်လူ28ယောက်တည်းမနေ့တည်ဆုံးပြီး800ကျော်ဒဏ်ရာရခဲ့ပါတယ်။ယစ်စမီယာမြို့ဟာငလျင်တန်းကိုအပြစ်နှံဆုံးခံလိုက်ရတယ်လို့အပြည့်အစည်အများဆုံးနေရာဖြစ်တယ်လို့အစ္စတန်ဘူးမြို့အခြေဆိုင်ကန်ဒီလီငလျင်လေးလာရေးနဲ့သုတေသနအင်စတီကျူရဲ့ညွှန်ကြားရေးမှူးဟာလုတ်ဦးစနာကပြောပါတယ်။ပျက်စီးသွားတဲ့အဆောက်အဦလေးလုံးနဲ့ပြိုကျသွားတဲ့တခြားနေရာ10ခုကျော်ရဲကနေလူ90ထက်မနည်းကိုကယ်တင်နိုင်ခဲ့တယ်လို့အစ္စမီယာအုပ်ချုပ်ရေးမှူးယဗူးဆလင်ကော့စတာကပြောပါတယ်။လူဦးရေ၄သန်းရှိတဲ့အစ္စမီယာမြို့မှာငလျင်လှုပ်တဲ့အချိန်ဒေသခံတွေကြောက်လန့်ကြတဲ့လမ်းတွေပေါ်ပြစ်ထွက်လာတာကိုတွေ့ခဲ့ရပါတယ်။ အစ်မီယာမျိုးနာကဂရိနိုင်ငံပိုင်ဆာမုတ်ကျွန်းမှာနိုင်ရန်တစ်ခုပြိုကျသွားခဲ့တဲ့နေရာကနေတည်ဆုံနေတဲ့ဆယ်ကျော်သက်ရွယ်လူငယ်တအူးနဲ့မိန်းကလေးငယ်တအူးတို့ကိုလည်းရှာတွေ့ခဲ့ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုထောက်ကူပေးဖို့အတွက်လိုအပ်တဲ့နည်းလမ်းမှန်သမျှအသုံးပြုသွားမယ်လို့ဒူတီသမ္မတရေချက်တိုင်ရဲ့အာဒိုဝန်ကပြောပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူဟာမနေ့တောက်ကြနေ့ကကိုးသန်းကျော်သွားခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းမှာပဲကူးစက်သူဟာတသန်းရှိတယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒီနေ့မနေ့နောက်ဆုံးသိရတဲ့သတင်းရတော့အမေရိကန်မှာဗိုင်းရပ်စ်ကူးစက်ခံသူကိုးသန်း 48,400 ရှိပြီးတော့မနေ့ကတရက်ထဲမှာလည်းကူးစက်သူ 3,000 လောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးအဖြစ်စံချိန်တင်ခဲ့ပါတယ်။အမေရိကန်မှာဗိုင်းရပ်စ်ကြောင့်တည်ဆုံးသူဦးရေဟာ 23,980 ယောက်ရှိသွားပြီဖြစ်ပြီးတော့ပြီးနေ48ခုမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတက်နေတာဖြစ်ပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေတာကြောင့်နိုင်ငံတော်များကလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာကူးစက်မှုအဆိုးဆုံးဖြစ်နေတဲ့ဘယ်ဂျီယံနိုင်ငံကလည်းဒီကာယရောဂါကိုထိန်းချုပ်နိုင်ဖို့မနေ့ကစပြီးတော့လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့ကန့်သတ်ချက်တစ်စိမ့်တစ်ပိုင်းချမှတ်လိုက်ပါရယ်။တစ်ချိန်တည်းမှာပဲဥရောပမှာကူးစက်မှုတွေစံချိန်တင်များလာပြီးကျန်းမာရေးဝန်ထမ်းတွေလည်းပင်ပန်းလာနေကြတဲ့ကြောင့်နိုင်ငံတွေအနေနဲ့ဆရာဝန်တွေ၊သူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်တွေအကူအညီတွေပေးနိုင်ဖို့အတွက်ခြေလှမ်းတွေလှုပ်ဆောင်တင်တယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Hans Kluck ကပြောလိုက်ပါရယ်။အခုဆိုရင်ကမ္ဘာ့တစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်သူ 45.6 သန်းနဲ့ဒီဆုံးသူ 1.19 သန်းနီးပါးရှိသွားပြီဖြစ်ပါတယ်ခင်ဗျာ Pacific နဲ့ရှေ့တောင်အာရှဒေသမှာ COVID-19 ရောဂါကာကွယ်ဆေးအလုံးလောက်ရရှိစေနိုင်ဖို့အတွက် Australia Dollar သန်း500အသုံးပြုသွားမယ်လို့ Australia နိုင်ငံကကြေညာလိုက်ပါတယ် Australia အစိုးရအနေနဲ့ကမ္ဘာမှာရှိတဲ့နိုင်ငံအလုံးကာကွယ်ဆေးရဖို့ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ COVAX Facility Plan လို့ခေါ်တဲ့အစီအစဉ်ကနေတဆင့်ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ကာကွယ်ဆေးဝယ်ယူဖို့ကြိုတင်သဘောတူညီချက်တွေအတော်များများကိုလှုပ်ဆောင်မှာဖြစ်တယ်လို့ပြောပါတယ်ဒီကြိုးပမ်းမှုကိုအကောင့်ထယ်ဖော်ဖို့အတွက်လာမယ့်3နှစ်အတွင်းနောက်ထပ် Australia Dollar သန်း500အသုံးပြုသွားမှာဖြစ်ပြီးအဲ့လိုလှုပ်လိုက်တဲ့အတွက် Pacific ဒေသနိုင်ငံတွေနဲ့အရှေ့တိမောနိုင်ငံတွေအနေနဲ့ကာကွယ်ဆေးကိုအပြည့်အဝရရှိနိုင်မှာဖြစ်သလိုရှေ့တောင်အာရှနိုင်ငံတွေကလိုအပ်တာကိုလည်းအတော်လေးအထောက်ပံ့ပေးသွားနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ Sri Lanka နိုင်ငံမှာတော့နှာခေါင်းစည်းမတက်တဲ့သူတွေနဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေဖို့စီကန်းနေကိုမလိုက်နာတဲ့သူ39ယောက်ကို Sri Lanka ရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်နဲ့ဖမ်းဆီးလိုက်ပါရယ်။ဒါပြေနောက်ထပ် 221 ယောက်ကိုလည်းညမထွက်အမိန့်ကိုချိုးဖောက်တာကြောင့်ဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုပြီးတော့သီရိလင်္ကာရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။သီရိလင်္ကာနိုင်ငံအနောက်ဘက်ချမ်းကခရိုင်နီအားလုံးမှာပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးတော့ညမထွက်ရအမိန့်ထုတ်ထားခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာဗိုင်းရပ်စ်ကူးစက်ခံရသူ 48,268 ယောက်ရှိပြီးတော့သေဆုံးသူ951ယောက်ရှိတယ်လို့လည်းပြောပါတယ်။ဒါကြောင့်အိန္ဒိယမှာယောဂကူးစက်ခံသူစုစုပေါင်း 8.3 သန်းနဲ့တည်ဆုံးသူ 31,641 ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ခင်ဗျာ။ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲကင်တဲ့တိုက်ခိုက်မှုကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့မှပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပေမဲ့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ရဲ့စကားကအစ္စလာမ်ဘာသာကိုစော်ကားလိုက်တာဖြစ်ပြီးတော့ကမ္ဘာတော်မှာရှိတဲ့မွတ်စလင်တွေရဲ့ခံစားချက်ကိုထိခိုက်နာကျင်စေတယ်လို့လည်းသူကသတိပေးလိုက်ပါတယ်။
Indonesia mengecam keras terjadinya kekerasan yang terjadi di Paris dan
Paris နဲ့ Nice မြို့တွေမှာလူတချို့တေဆုံးခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီး Indonesia နိုင်ငံအနေနဲ့အပြင်းထန်ပြစ်တင်ရှုတ်ချပါတယ်။ဒုတိယတစ်ချက်ဖြစ်နေပြည်သူ့သမ္မတရဲ့မှတ်ချက်စကားကိုလည်း Indonesia အနေနဲ့အပြင်းထန်ပြစ်တင်ရှုတ်ချပါတယ်။အဲ့ဒီမှတ်ချက်စကားကအခုလို COVID-19 ကပ်ရောဂါကြောင့်ကမ္ဘာကြီးပို့ပြီးတော့စီးလုံးညီညွတ်ဖို့လုံနေချိန်မှာကမ္ဘာတော်ကမတူညီတဲ့ဘာသာကိုးကွယ်သူတွေကိုပို့ပြီးတော့ကွဲစီနိုင်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့ရုပ်သံကနေတဆင့်ပြောသွားတာပါအင်ဒိုနီးရှားကသမယိုးကျဝါဒီအစ္စလာမ်အဖွဲ့တွေကတော့လာမယ့်တနင်္လာနေ့မှာပြည်သက်နိုင်ငံကိုကန့်ကွက်ဆန္ဒပြကြဖို့နဲ့ပြည်သက်ကုန်ပစ္စည်းတွေကိုသဘိမ်းပေါက်ကြဖို့တောင်းဆိုလိုက်ပါတယ်ပြည်သက်နိုင်ငံဟာပြည်တွင်းမှာမွေးတဲ့အစ္စလာမ်ရဲ့စစ်သွေးကြွတွေနဲ့သူတို့ရဲ့တိုက်ခိုက်မှုဒဏ်တွေကိုနှစ်ပေါင်းများစွာရုန်းကန်ရင်ဆိုင်ခဲ့ရပြီးနောက် သမ္မတမက်ခရွန်ကပြည်တွင်းအစ္စလာမ်ခွဲထည်ရေးသမားတွေကိုနှိမ်နင်းဖို့အခုလအစောပိုင်းမှာလှုပ်ဆောင်ခဲ့ပြီးအစ္စလာမ်ဘာသာဟာလည်းကမ္ဘာတော်မှာအကျက်ဆိုင်စေတဲ့ဘာသာတစ်ခုဖြစ်နေတယ်လို့ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်ပို့နေတဲ့အမေရိကန်ဒေါ်လာ818ဇန်းတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်မှာအခွန်ကင်းလွတ်ခွင့်ပေးထားတာကိုလာမယ့်ဒီဇင်ဘာ30ရက်နေ့ကစပြီးတော့ပြန်ရုပ်သိမ်းသွားမှာဖြစ်တယ်လို့သမ္မတထောင်ကမနေ့ကကြေညာပါတယ်။အမေရိကန်ကဝသားနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေကိုထိုင်းဈေးကွက်ကိုဖွင့်ဖို့ကိစ္စတိုးတက်မှုမရှိတာကြောင့်အခုလိုလုပ်တာဖြစ်တယ်လို့လည်းပြောပါရယ်။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေကိုအခုနှစ်အစောပိုင်းမှာရပ်ဆိုင်းခဲ့ပြီးတဲ့နောက်အခုလိုကုန်သွယ်မှုအထူးအခွင့်အရေးပေးထားတာကိုလည်းရပ်ဆိုင်းလိုက်တာဖြစ်ပါရယ်။တစ်ချိန်ကတော့ထိုင်းနိုင်ငံဟာအမေရိကန်စီကနေကုန်သွယ်မှုအထူးအခွင့်အရေးဖြစ်နေပြည်ပပို့ကုန်တန်ဖိုး 4.4 ဘီလီယံလောက်အထူးခွင့်ရရှိခဲ့တာဖြစ်ပါတယ်။အခုရဆိုင်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာကားပစ္စည်းအစိတ်ပိုင်းတွေ၊လျှက်စစ်ပစ္စည်းတွေ၊ကုန်ကြောက်တွေ၊မီးဖို့ကြောင့်သုံးအလူမီနီယံပစ္စည်းတွေနဲ့တခြားပစ္စည်းကိရိယာတွေပါဝင်ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့ညပိုင်းမှာပါတော့စီစဉ်တွေကိုည7:00ထိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲဟာဂျာမနီနဲ့ဥရောပအပေါ်အကျိုးတက်ရောက်မှုတွေအများကြီးရှိနိုင်တဲ့အတွက်ဂျာမနီကမူဝါဒချမှတ်သူတွေဟာဒါကိုစောင့်ကြည့်နေကြပါတယ်။မျိုးတော်ဘာလင်ကနေဂျေကော့ဘရက်ဆယ်သတင်းပေးပို့ထားတာကိုကျွန်တော်ငင်းချမ်းကတင်ပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ဟာဥရောပတခြားနိုင်ငံတွေထက်ဂျာမနီအပေါ်တက်ရောက်မှုအများကြီးရှိနိုင်တယ်လို့ဂျာမန်တွေကယုံကြည်နေကြပါတယ်။ဥရောပရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ဂျာမနီမှာအမေရိကန်တပ်သား36,000ချထားပြီးအနည်းဆုံးဒေါ်လာဘီလီယံ200ဘိုးလောက်အမေရိကန်နဲ့နှစ်စဉ်ကုန်သွယ်နေတာကြောင့်ဥရောပကအမေရိကန်အကြီးဆုံးကုန်သွယ်ဘက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်ကဂျာမနီအနေနဲ့နေတိုးစစ်မဟာမိတ်အဖွဲ့ကုန်ကြစရိတ်တွေကိုညံ့ညံ့တတမပေးဘူးလို့ဆွဆွဲခဲ့ခြင်းကဆလို့အရင်ကနီးကပ်ခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးဟာလည်းအေးဆက်ခဲ့ရပါတယ်။အတလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီကမဟာမိတ်တွေရဲ့အနာဂတ်အရေးအတွက်စိတ်ပူရပါတယ်လို့ဂျာမန်မာရှယ်ရန်ပုံငွေအဖွဲ့ကသောမတ်စ်ကလိုင်းဘက်ကော့ဖ်လို့တချို့ဂျာမန်မူဝါဒချမှတ်သူတွေကပြောပါတယ
် This road has been bumpy over the last
American နဲ့ပြီးခဲ့တဲ့၄နှစ်အတွင်းဆက်ဆံရေးကအဖူအထစ်တွေရှိခဲ့ပြီးတော့ဥရောပကြောင့်မဟုတ်ဘဲကမ္ဘာကတခြားကိစ္စတွေကြောင့်ပါအဓိကကနိုင်ငံတကာအခင်းအကျင်းကိုစောင့်ရှောက်သူအဖြစ်ကာကွယ်နိုင်မလားဆိုတာပါဂျာမနီအနေနဲ့ဒီအခင်းအကျင်းမှာတီထောင်နာတာဖြစ်တဲ့အတွက်ဒီအပြောင်းလဲတွေကိုနားလည်အောင်လုပ်ပြီးအဲ့ဒီအတိုင်းလိုက်ပြောင်းနေပါတယ်လို့ပြောသွားတာပါသမ္မတထရန့်ကဂျာမနီအခြေစိုက်အမေရိကန်တပ်ဖွဲ့တွေကိုဒီနှစ်အတွင်းရှော့ချဖို့ဆုံးဖြတ်ခဲ့တာဟာနေတိုးမဟာမိတ်အပေါ်ထားရှိတဲ့အမေရိကန်ရဲ့သဘောထားအပေါ်တန်တရားပုံဖြစ်လာစေခဲ့ပါတယ
်
အမေရိကန်ကနေတိုးအဖွဲ့ကထွက်သွားပြီးမဟာမိတ်ဆိုတာမရှိတော့ဘူးဆိုရင်ဥရောပမှာစီးလုံးညီညွတ်ဖို့ထက်ပုတ်တိုက်မှုတွေပိုဖြစ်လာဖို့များပါတယ်ဒိုင်းကနားတွေကွဲပြားပြီးတော့ထိတ်တိုက်ရင်ဆိုင်မှုတွေများတဲ့ဥရောပတိုက်ဖြစ်လာဖို့များပါတယ်လို့ပြောသွားတာပါအခုလိုအစိုးမြင်တာမျိုးအကုန်လုံးမှရှိတာတော့မဟုတ်ပါဘူးဂျာမနီမှာရှိတဲ့လက်ရာစွန်း Alternative for Germany ကတော့သမ္မတထရန့်ရဲ့ဂျာမနီနိုင်ငံအတွင်းကစစ်တပ်တွေကိုရှော့ချတာကိုကြိုဆိုခဲ့ပါတယ်နိုင်ငံတကာဆက်ဆံရေးဂျာမန်ကောင်စီက Sophia Beck ကလို့လေးလာသူတွေကတော့ American သမ္မတဘသူပဲဖြစ်လာအခွင့်အရေးတွေရှိမယ်လို့မြင်ပါတယ်
is not a result of the Trump presidency.
ဥပမာအာရှပစိဖိတ်ဒေသကိုဦးစားပေးဖြစ်သတ်မှတ်တာဟာအမေရိကန်မှာထရန့်သမ္မတဖြစ်လာတာတခုတည်းကြောင့်မဟုတ်ပါဘူး။ဒါကြောင့်ဥရောပအနေနဲ့ကိုတာဝန်ကိုယူပြီးတော့အမေရိကန်ကိုမှီခိုနေရတဲ့အခြေအနေကနေလွတ်မြောက်အောင်လုပ်သင့်တဲ့အချိန်ရောက်နေပြီလို့မြင်တဲ့အကြောင်းပြောသွားတာပါ။အမေရိကန်ရွေးကောက်ပွဲမှာဘလို့ရလက်မျိုးပဲထွက်ထွက်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အပြောင်းအလဲကတော့မြင်နေရပြီလို့ဘာလင်ကလူတွေကတော့ယုံကြည်နေပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူရင်းမာလာရှင်နေကျင်းပါမယ်ထွေထွေရွေးကောက်ပွဲညှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ View မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00ချိန်ထုတ်လွှင့်တဲ့ View TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ ပြုံးမြင့်တန်ကြားနဲ့ DVD ရုပ်တံကချုပ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ချုပ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ကျွန်မဆွန်မမရှင်COVID-19 ကာယောဂကာလကျင်းပမဲ့ရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးကျန်းမာရေးဝန်ကြီးဌာနဘက်ကအထူးစီမံဆောင်ရွက်ထားသလိုပြည်သူတွေဘက်ကလည်းလိုက်နာရမယ့်ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေကိုတတိကြီးကြီးနဲ့လိုက်နာကြဖို့ဆရာဝန်တွေကအကြံပေးတဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။လာမယ့်သတင်းပတ်နိုဝင်ဘာလ10ရက်မှာကျင်းပတော့မယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးမှာမဲလာပေးကြမယ့်နိုင်ငံတော်ကမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်မှုကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဘေးကင်းလုံခြုံစွာဆန္ဒမဲပေးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းနေတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်က2020ရွေးကောက်ပွဲအတွက်ကျန်းမာရေးဆိုင်ရာအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်ထားပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပြပါတယ်
။ပြည်သူတွေလည်းမဲပေးဖို့အတွက်စိတ်လှုပ်ရှားနေမယ်ဆိုတာယုံကြည်ပါတယ်။အဲဒီခါမှာမဲပေးတဲ့အခါမှာ NDL ကင်းစွာနဲ့စနစ်တကျမဲပေးနိုင်ဖို့အစီအစဉ်တွေလည်းလုပ်ထားပါတယ်။အဓိကတော့ mask ထပ်ပေးမယ်ပြလို့ရှိရင်လက်အိတ်ပေးမယ်ပေါ့နော်။တန်းစီတဲ့အခါမှာလည်းတယောက်နဲ့တယောက်၆ပေးချဖို့အတွက်ဒါတွေကအစီအစဉ်တွေတကျလောက်ထားပါတယ်။ဟိုလိုအပ်တဲ့လူအင်အားတွေပို့ပြီးဖြည့်ဆည်းထားတယ်။နောက်တက်နိုင်သမျှနော်။အုပ်စုလိုက်မဖြစ်အောင်တကျဆောင်ရွက်ထားတယ်။ဒီနေရာမှာမဲပေးတဲ့ပြည်သူတွေအနေနဲ့ကလည်းစနစ်တကျရွေးကော်အသတ်မှတ်ထားတဲ့စီကန်တိုင်းမဲပေးမယ်။လက်အိတ်ချပြလို့ရှိရင်လက်သန်းမင်တူအောင်ပါပေါ့နော်။ပို့တန်းစင်နဲ့ပို့တတ်ထားတဲ့အားနဲ့လောက်ထားတဲ့အမြင်ဖြစ်ပါတယ်။ဒါကြည့်မဲမျိုးမှာတာဝန်ကျတဲ့သူတွေအနေနဲ့လည်းသူတို့လိုအပ်တဲ့နော်သင်ချီရော mask ကို cap ကို apron ကောက်ဝတ်စုံနေတဲ့ဒါဝတ်ဆင်ထားတဲ့အတွက်ကြောင့်မို့သူတို့စီရတဲ့ကိုယ်ကူးစက်ဖို့မလွယ်ပါဘူ
း။သက်ဆိုင်ရာရက်ကွက်မြို့နယ်တွေကမဲယုံနေအပြင် quarantine center တွေဆေးရုံတွေမှာမဲပေးကြမဲ့ပြည်သူတွေမဲပေးရမဲ့အစ်စ်ကြာမြင့်နိုင်ခြင်းအချိန်တွေကိုလည်းကျန်းမာရေးဝန်ထမ်းတွေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေကအချိန်ချင်းကြိုတင်လေ့ကျင့်ထားပြီးယောဂပိုးမကူးဆက်ရအောင်ဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ်။
အခုချိန်ကကမ္ဘာကပ်ယောဂဖြစ်နေတဲ့အချိန်ဖြစ်တဲ့အမှန်အချိန်မဟုတ်ဘူး။ကျုံတွေးနိုင်တဲ့အချိန်လေးပေါ်မူတည်ပြီးတော့ခါကြတော့ဘယ်လိုဆောင်ရွက်ရမလဲဒီနည်းလမ်းအခြေကြရတယ်ဒါမျိုးတွေလည်းဆွဲထားပြီးဖြစ်ပါတယ်ဒီနေရာမှာ quarantine center မှာမမဲပေးမဲ့လူတွေဆေးရုံမှာလည်းဆေးရုံမှာမဲပေးရမဲ့နည်းလမ်းတွေရှိပါတယ်ဒီမဲပုံရွေးကော်ယူလာမယ်ပြလို့ရှိရင်သက်ဆိုင်ရာဟိုတောင်ရှိတဲ့သူတွေကဒီမဲပုံယူသွားမယ်ယူသွားပြီးတော့ခါကြတော့သူတို့မဲပေးနိုင်ဖို့လုပ်ပေးမယ် CCTV ကနေဒီချန်တဲ့သူတွေကနေပဲကြည့်နိုင်မယ်ဒီမဲပေးတဲ့ဖြစ်စဉ်ပေါ့နော်
ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ Fever Clinic ဆေးကတာဝန်ခံဒေါက်တာနိုင်မင်းထွတ်ကလည်းပြည်သူတွေရွေးကောက်ပွဲအတွက်မဲပေးဖို့အပြင်ထွက်ကြမယ်အချိန်ယောဂါမကူးဆက်စေရေးဆောင်ရွက်ရှောင်ရံတွေကိုသတိကြီးကြီးထားလိုက်နာကြဖို့သတိပေးပါတယ်
။ကျန်းမာရေးရှုထောင့်အကြည့်ရမယ်ဆိုရင်တော့ဒီတတိယဝန်ကြီးကိုတိုတင်မဲ့ကောက်လိုက်တဲ့အတွက်ကြောင့်မို့တတိယဝန်ကြီးမှာအကူဆက်မှုနော်ရတိုင်းတော့အထောက်အရောက်တော့ဆော့ချပေးနိုင်တယ်ပေါ့နော်။ကျွန်တော်တို့နိုဝင်ဘာ10ရက်နေ့လို့ပြောတယ်ကျွန်တော်တို့အဓိကမဲပေးရမယ့်နေ့ရပေါ့နော်။အဲ့ဒီနေ့မှာတော့ကျွန်တော်တို့မဲအုံဒီမှာလူစုလူဝေးနဲ့အဓိကမဲအုံမှာတာဝန်ကျမဲ့ဆရာဆရာမတွေဗိုလ်မန်ပြားတွေဟာစားတာနေရင်တော့ဒီတာဝန်ကိုလွှဲခြားပေးရဖြစ်ဖြစ်ပါလေလို့နံပါတ်1အချက်ပေးချင်ပါတယ်။မဲလာပေးမဲ့သူတွေကတော့ mask တွေချတတ်မယ်။ mask အိတ်ဝတ်မယ်။ဆက်နိုင်မယ်ဆိုရင်သိရှိဆောင်လို့ရတယ်။ဆောင်ရွက်ဆောင်ရွက်ဒီလိုကျွန်တော်တို့လုပ်သွားဖို့လိုအပ်ပါပြန်လာပြီမဲဟိုကပြန်လာပြီဆိုတော့တေချာပေါက်လက်ကိုလုံးဝဆက်ပြားနဲ့တရောင်စစ်တာတေချာပေါက်ဆီးချပလိုက်တာတော့အကောင်းဆုံးဖြစ်ပါဘလို့ဖြစ်ဖြစ်မဲပင်းလက်ဖြစ်ဖြစ်မဲပေးခြင်းပဲဖြစ်ဖြစ်ဖားနာလာပြီဆိုရင်တော့ဖားနာယူဖြစ်ကြမှာအမြင်ဆွေးနွေးကြပါလို့ဆရာအနေနဲ့ပြန်ပေးကြပ
ါအခုလိုကျန်းမာရေးဝန်ထမ်းတွေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကအတက်နိုင်ဆုံးစနစ်တကျပြင်ဆင်ဆောင်ရွက်နေချိန်မှာပြည်သူတွေကလည်းပူပေါင်းပါဝင်ကြပါလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းပါတယ်
။စီကန်းတွေလိုက်နာမယ်ဆိုလို့ရှင်တော့ကျမတို့ရေကောက်ပွဲကြီးလည်းအောင်မြင်ဆောင်ရွက်နိုင်တယ်လို့ကျမတို့ယောဂကာကွယ်ထိန်းချုပ်ရေးကိစ္စရပ်တွေလည်းအောင်မြင်မြင်နဲ့လောက်ဆောင်နိုင်တယ်လို့ကျမတို့ထင်မြင်ပါတယ်။ဆိုလိုရင်အသက်အရွယ်ကြီးတဲ့သူတွေနောက်အသက်60အထက်တွေနေမှကျိုးတင်ဆန္ဒမဲ့ပေးတဲ့ကိစ္စတွေလည်းဒါ29ရက်နေ့ကစပြီးတော့လုပ်နိုင်ဖြစ်ပါတယ်။သူတွေနိုင်တဲ့အန်ဒီရကလည်းကျိုးတင်တို့ဖယ်ရှားထားပြီးဖြစ်ပါတယ်။ပြည်သူတွေအနေနဲ့အခုရက်ကလည်းဘယ်တော့မှမကြံတော့ဘူး။သူတက်နိုင်သမျှအန်ဒီရရှိတဲ့အပြုမှုတွေမလုပ်ကြပါနဲ့။ရှောင်းတင်တာကိုရှောင်းမယ်။ဒါဆိုလို့ရှိရင်တော့နိုဘာလ10ရက်မှာလုံးမရွေးကောက်ပွဲကြီးမှာအောင်မြင်မြင်နဲ့မဲပေးနိုင်မှာဖြစ်သလိုရွေးကောက်ပွဲကြောင့်နောက်ဆက်တွဲယောဂဖြစ်ပွားမှုတွေပိုမဆိုးဝါးပဲနဲ့အချိန်ရလက်ကိုရမှာဖြစ်ပါတယ်။
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မြန်ရောဂါပိုးလူ 9,000 နဲ့ 1,000 ကျော်မှာကူးစက်ခံနေရပြီးကိုဗစ်ကြောင့်သေဆုံးသူက 1,200 ဝန်းကျင်အထိရှိနေတာပါ 2020 ရွေးကောက်ပွဲအတွက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မဲယုံပေါင်းက 4,100 ဝန်းကျင်ရှိမှာဖြစ်ပြီးမဲပေးတဲ့သူပေါင်းကတော့ 38 သန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်ကျွန်မစုမမ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင် podcast season ကနေစစလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ COVID-19 ရောဂါဖြစ်ပွားမှုနှုန်းပိုပြီးမြင့်တက်လာလေလေလူတွေကပိုပြီးဆင်းရဲဒုက္ခရောက်လေလေဖြစ်လာနေပါပြီ။ဒီတစ်ပတ်မှာတော့တခြားသူတွေအတွက်အချင်းငွေနဲ့လောအားတွေကိုသိဆက်ဆွံ့လွန်နေကြသူတွေနဲ့ဒိုးအတန်ကတွေ့ဆုံခဲ့ပါတယ်
။ဒိုးရကောကအရင်နဲ့တကယ်ဆင်းရဲတယ်။စပ်ဖြစ်ပြီဆိုရင်ကျွန်တော်ကြည့်ရတာ
။တရက်ခွက်ထဲနေသူချင်းအစားအသောက်တွေဝင်းငှပေးနေတဲ့ရက်ခွက်တွင်အဖွဲလေးတစ်ခုကဥလာမိုးဖြစ်ပါတယ်။ဒီဆောင်မှမှလိုအပ်နေတဲ့သူတွေကိုကူညီပေးနေတဲ့ဥလာမိုးအပါအဝင်တခြားတာဝန်ပြည်သူတွေရဲ့အတန်တွေကိုပါကြားရမှာဖြစ်ပါတယ်။ဒီဆောင်မပြည့်စုံကိုဒိုးအတန်သတင်းတော်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။နေ့စဉ်မနက်7:00နာရီကိုရောက်တိုင်းအိုင်တာယာအရှိပိုင်း3မြင်းဆောင်၄ကွက်တယ်မှာသမင်းယူဖို့စောက်ဆိုင်နေတဲ့လူတန်းရှိကြီးကိုမျက်စိတစ်စုံမြင်တွေ့ရမှာပါ။ဆူညံပွက်လောရိုက်နေတဲ့လူတွေများပြားပေမဲ့အကုန်လုံးနှီးပါကတဦးနဲ့တဦးနှစ်ပေလောက်ချဲပြီးမြစ်ပေနေတဲ့မက်စ်လေးတွေကိုတတ်ထားကြပါတယ်။မကြာခဏဆိုသလိုလူချင်းချင်းဖို့အော်နေတဲ့တွေလည်းကြားရပါတယ
်။လူရမ်းမဘူးနဲ့လူရမ်းမဘူးတယောက်ချက်တယောက်တာ
။သမီးကာယုံရဲ့မိုးကုတ်တွေကဆုံးညံကွန်းညံလေးတွေကိုသူစည်းပြီးတော့ဓာတ်ရဟင်းလေးတွေကိုဟင်းမောက်ပြန်ချက်ပြီးတော့လူဒီတောက်ဝင်နေလေးတွေဖြည့်ရှင်းပေးလိုက်တဲ့အချိန်လေးမှာတောက်ဝင်နေရတော့ပြေးလေဒါပေမဲ့စလောက်ကသာတော့60လောက်တော့ရှိတော့လူ560လောက်တော့ရှိတယ်။အဲ့တော့ပြေးချင်းတဲ့ကနောက်မှလူကဘယ်လိုဖြစ်လာလဲဆိုတော့တနေ့နဲ့တနေ့က150
200ကျော်လောက်ကိုဖြစ်လာတယ်။မိတ္တာနန်းတော်ပရာဟိတအဖွဲ့ကဥလမိုးပြောပြတာပါ။သူနဲ့တူတဲ့ငယ်ချင်း၄ယောက်ပေါင်းပြီးကိုဗစ်ကာလမှာရက်ွက်တွေကဝင်ငွေနေမိတာစုတွေကိုစားစရာအခမဲ့ဝေပေးဖို့အဖွဲ့လေးတစ်ဖွဲ့ဖွဲ့ထားတာပါ။သူနေရဲ့၃မြင်းဆောင်လေးကွက်တစ်ဆိုတာကပယံ၊လက်သမား၊စိုက်ကဲကယ်ရီဆွဲ၊တန်ချီတန်ခွေ၊စက်ယုံစင်၊ညာဆောင်အလုံးလောက်ကိုင်နေတဲ့အခြေခံလူဒန်းစားတွေနေကြတဲ့ကျူးကျော်ရက်ွက်တစ်ခုပါ။ကိုဗစ်ဆက်ဖြစ်ကြတဲ့ကအလုပ်တွေပိတ်ကုန်တာအပြင်ချွတ်လို့မရရတွေကြောင့်စားဝတ်နေရေးခက်ခဲနေတဲ့ရက်ွက်လေးမှာစားဖို့မရှိတော့တဲ့အထိခက်ခဲလာတဲ့မိသားစုတွေဟာသူတို့သမင်းဝေရဲ့အချိန်ကိုသာစောင့်ဆိုင်းနေကြတာပါသူတို့အဖွဲ့ကမနက်7:00နာရီဝန်းကျင်နဲ့ညနေ4:00ခွဲလောက်မှဝေးတက်ပါတယ
်သူတို့ရက်ွက်ကအရင်နဲ့တကယ်ဆင်းရဲတယ်စပ်ဖြစ်ပြီဆိုရင်ကျွန်တော်ကြည့်ရတာအခုဆိုရင်အခုဒုတိယလော်ဒေါင်းလောက်ပြီနော်ဒုတိယလော်ဒေါင်းတော့ဝင်သွားပြီအဲ့ဒါကိုလေကျွန်တော်တို့ကမဖြစ်မနေရောင်းမနေကိုဖြစ်အောင်ကြွေးတယ်ဒါမဲ့အတိုင်းတော့အလူချင်းကောင်းကောင်းပေါ်လာရင်တော့အတိုင်းလေးတို့ပါတယ်။ဘာပါတယ်ဆုံးတော့ကျွန်တော်ပဲကလန်းရင်တို့ကြက်ပဲတို့ပဲကလန်းရဲ့တော့ပုံပြဖြစ်နေတာပေါ့နော်။ဒီနေ့ဟိုရောင်းမနေဆိုရင်ကျွန်တော်3သိန်းခွဲလောက်ရှိတယ်။အဲ့ဒါလေးကိုဖြစ်အောင်ကျွန်တော်တို့အစီအပြေအောင်တော့ဟိုအလူချင်းတော့ထပ်ရှာပြီးတော့လောက်အောင်ပါတော့
။ဥလမိုးတို့ကလာယူရဲ့တယောက်ချင်းစီတိုင်းကိုတယောက်စာမဟုတ်ပဲအိမ်ရှိမိသားစုဥရဲ့အကောင်လုံးအတွက်ယူလာတဲ့ဇလုံးရေပုံးနဲ့ခွက်တွေအပြည့်ထည့်ပေးတာဖြစ်ပါတယ်။သူတို့ကိုယ်ပိုင်မိသားစုတွေဟာလည်းအစင်မပြေလှပေမဲ့ရက်ွက်သူရက်ွက်သားတွေကလိုအပ်နေတဲ့မိသားစုအားလုံးကိုကျွေးနိုင်ဖို့အလူရှင်အခက်ခဲရှိနေပေမဲ့သူတို့စူးစမ်းနေတော့မှာပဲကိုဗစ်ကာလတွင်ယောဂနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအခက်အခဲတွေစိုးရိမ်မှုတွေကြောက်ရွံ့မှုတွေကိုကြုံနေရပေမဲ့လူတိုင်းလူတိုင်းကတတ်နိုင်တဲ့ဘက်ကအစင်မပြေတဲ့သူတွေကိုကူညီပေးနေတာဟာလည်းကြီးနူးစရာပါကုသရေးပိုင်းမှာလည်းလက်ရှိကုသပေးနေတဲ့ဆရာဝန်တူနာကျူတွေကစေတနာထားပြီးကုသပေးနေကြသလို volunteer ဆရာဝန်တူနာကျူတွေဟာလည်းအများအပြားပါဝင်လာကြပါတယ်။ကျွယ်ဝချမ်းသာတဲ့သူတွေကငွေကြေးသိမ်းပေါင်းမြောက်များစွာလှူဒန်းကြသလိုအလယ်လက်ရှိသူတွေကလည်းသူတို့တက်နိုင်သလောက်လှူဒန်းလာကြပါတယ်။တနင်္လာနေ့လှူနေတဲ့သူတွေကကိုဗစ်ဒုတိယလှိုင်းမှာတိတိတသာအများပြားလာခဲ့ပါတယ်။အဲ့ဒီထဲမှာတော့ရန်ကုန်မြို့စမ်းကြောင်းမြို့နယ်ကမခိုင်မွန်ချိုလည်းအပါအဝင်ပါ။ကိုဗစ်ပထမလှိုင်းတုန်းကဆေးရုံနဲ့ကော်ရန်တီးစင်တာတွေအတွက်လိုအပ်တဲ့ PPE နဲ့ mask တွေကိုအဓိကလှူဒန်းခဲ့တဲ့သူမကဒုတိယလှိုင်းမှာတော
့ online ကနေပဲအမျိုးစုံသတင်းတွေတက်လာတာပေါ့နော်။ဘယ်နေရာမှာတော့ဘယ်သူတွေဒုက္ခရောက်နေကြပြီးဟိုတလောကဆိုအနည်းချက်ဆုံးဟိုဒီကုန်းစကမ်းပါမှာဆိုရင်ကလေးကိုနှုတ်ဘူးဝယ်မတိုင်နိုင်လို့ပေါ့နော်။အဖေကစိတ်ကြကြပြီးတော့သူ့ကိုယ်သူ တက်တည်သွားတဲ့တင်ကြရဲအဲ့လိုမျိုးကြီးကြားတဲ့အခါကျတော့ဟိုအမစိတ်ကမှဒီဘက်ကိုပြောင်းထူချင်လာတဲ့စိတ်ပေါ်လာတယ်ဒီအိမ်အောင်လူတွေကိုပေါ့နော်ပစ္စည်းအကြီးကစားတောက်ကုန်ပေါ့ဟိုဆန်စီစားကျက်ဥတော့ပေါ့နော်အဲ့လိုမျိုးစားတောက်ကုန်နေတဲ့သူလူရဲ့နေရာမှာအသုံးပြုဖို့တကူ900စီပေါ့နော်အဲ့လိုမျိုးလေးသူစီဖြစ်တယ်လက်ရှိမှာအလုပ်ကိုင်နေအဆင်မပြေကြတော့ဘူးအလုပ်မရှိတဲ့အခါမှာသူ့ရဲ့အနေနဲ့တနေ့စာစားဖို့တောင်နိုင်နိုင်ဖြစ်နေရဲ့ဆိုတဲ့သဘောလေးကြီးအဲ့လိုမျိုးကြီးကြတာတွေ့တယ
်အရင်ကတယောက်တည်းတက်နိုင်တယ်လို့လူခဲ့ရတာကနေသူနဲ့အတူလူဖို့စိတ်ဝင်စားတဲ့နီးစက်ရမိတ်ဆွေတွေရဲ့အလှူတွေကိုလည်းစုစည်းချုပ်ဖို့ကလူပေးနေရဖြစ်ပါတယ်သူရဲ့အတွေ့အကြုံညာအခုအချိန်မှာအခက်အခဲဖြစ်လို့အကူအညီလိုအပ်နေတဲ့သူအများစုဟာကလေးငယ်မွေးသားရဲ့အမျိုးသမီးတွေဖြစ်ကြလို့ဆိုပါတယ်
အမမြန်မာနိုင်ငံကဒီ local ရှင်းကြဒီပြည်ဝင်အလှူရှင်ပေါ့နော် local donate အရင်များနေမှာအဲ့လိုတွေ့ရတယ်ဘာလို့ဆိုတော့ဒီပါဠိတော်ခွေအများကြီးပေါ်လာတယ်သူတွေတနည်းနည်းလူတွေကလည်းမနေဘူးပြီးတော့နောက်ခုဒီအစိုးရကလည်းတကယ်ကိုတခြားနိုင်ငံအနေနဲ့ရှိမယ်ဆိုရင်တော်တော်ကြီးလုပ်ပြီးအစိုးရလို့ပြောလို့ရတယ်။ဟိုအလှူပိုင်းမှာတော့တကယ်တကယ်မြန်မာလူမျိုးကမြန်မာနိုင်ငံကတကယ်အရန်အားရဖို့ကောင်းတယ်။အားရဖို့မကောင်းတာအရှိကန်ပိုင်းနဲ့ရှိတာ
။မခိုင်မွန်ချိုကတော့ပတ်စံအပူကုံမဲ့မလိုအပ်တဲ့ဈေးဝယ်ရာတွေကိုလျှော့ပြီးကိုဗစ်ကာလပြီးဆုံးချိန်ထိတက်နိုင်သလောက်လှူသွားမယ်လို့ဆိုပြန်ပါတယ်။လိုအပ်နေသူတွေကိုလှူဒန်းတာမျိုးမဟုတ်ပေမဲ့ကိုဗစ်ကာလမှာဈေးဝယ်သူတွေကိုစိတ်ချမ်းသာအောင်ဝန်ဆောင်မှုပေးနေတာကတော့ငါးပစုံရောင်းသူမဘဝဦးဖြစ်ပါတယ်။သူက
လေးချိန်ပြည့်ပြီပေါ့နော်။ပြည့်ပြီလေအမှန်နဲ့ကျမထည့်ပြီးတာပေါ့နော်။အဲ့လိုမျိုးမှားတဲ့လူစိတ်တိုင်းကြပေါ့အမ။အမလေးပြည့်မီမီအောင်ဆိုတာအမကျမအခုဥပမာအမရဲ့ကျမ1800ယူလာတယ်ဆိုကျမလမ်းစရိတ်နဲ့ရေခဲကားနဲ့အလုပ်သမားကားနဲ့ဆိုရင်ကျမ2000လောက်တင်ရောင်း1100တင်ရောင်းနေရတာဒါပေမဲ့ကျမလည်းဟိုအချင်းဒီအောင်စားသုံးလူလည်းသင်ပြအောင်ကျမအဲ့လောက်အများကြီးရေးမတင်ဘူး2000ရောက်လို့ရတယ်2000ရောက်မှ1900ရောက်လို့ရ1900ရောက်မှပေါ့နော်နောက်ပြီးတော့ကျမပို့ကားကိုလည်းဒီဆက်ညောင်းမျိုးနဲ့ဟိုဘက်ကြော်သွားတာပဲဒီဆက်ညောင်းမျိုးနဲ့တွင်မဲ့ဖြစ်ဖြစ်နည်းနည်းများများကျမ1000မယူပါနဲ့ရှင်း1000ကလည်းကျမယူတာမဟုတ်ပါဘူးပို့ပေးတဲ့ကောင်လေးကိုကျမ1000လုံးအပြည့်ဝပေးတာပါသူလည်းအချင်းဒီအောင
်မဟုတ်ပါဘူးလို့ပဲကိုဗစ်ဒုတိယလိုင်းမှာဈေးတင်အများစုကဈေးတင်ရောင်းတာတွေမလောက်ကြတော့တယ်လို့ပြည်သူတွေကလည်းကြောက်စိတ်ကြောင့်စားသောက်ကုန်နဲ့ကုန်ပစ္စည်းတွေအလူရက်ဝယ်ရာတွေမလုပ်ကြတော့ပါဘူးဒုတိယလိုင်းဆက်စားခြင်းပထမတစ်ပတ်အတွင်းမှာမက်ဈေးတွေတိတိတတ်တတ်သွားတာကလွဲရင်အခြေခံစားသောက်ကုန်ဈေးကတော့အနည်းငယ်သာအပြောင်းလဲဖြစ်ခဲ့ပါတယ်အခုတော့ကိုဗစ်ကာကွယ်ရေးအတွက်အရေးကြီးတဲ့မက်တွေဟာလည်းကိုဗစ်မဖြစ်ခင်ကာလကဈေးနှိမ့်နဲ့ပြန်ဝယ်လို့ရနေပါပြီအဲ့လိုပဲကိုဗစ်ကိုတိုက်ထုတ်ဖို့အတွက်မြန်မာပြည်တွင်းကလူထန်းစားအလွှာအလိုက်ပြည်သူတွေမှာကျောင်းလဲလာရဲ့အပြုမှုတွေရှိပါသေးရဲ့ကိုဗစ်လူနာတွေကုသဖို့အေယာဝတီစင်တာအင်းအားစင်တာဖော်ကျူးစင်တာဆိုတာပေါ်လာသလိုနေထိုင်ရေးခက်ခဲနေတဲ့ကုသရေးဘက်ကဆရာဝန်တွေကိုနေထိုင်ဖို့အစီအစဉ်ပေးတဲ့ဟိုတယ်တွေလည်းရှိလာပါတယ်ဗိုလန်တီယာလုပ်ဖို့လျှောက်လာတင်ပြီးခေါမဲရက်ကိုအစဉ်သင်းစောင့်နေတဲ့မဆကြီးလိုလူငယ်တွေလည်းအများအပြားရှိလာပါတယ
်အရင်ကတော့အဲ့လိုမျိုးလေတကယ်လိုအပ်နေတကယ် positive ဖြစ်နေတဲ့လူတိုင်းနဲ့ထိတွေ့ဆက်ဆံရတဲ့အပိုင်းတို့ပါတော့နော်အဲ့လိုမျိုးမှလုပ်ချင်တဲ့ဆန္ဒမျိုးတော့ရှိခဲ့တယ်။ဒါပေမဲ့အခုလက်ရှိအနေအထားမှာကျတော့အဲ့လိုမျိုးမရှိတော့ဘူး။ဟိုလိုအပ်တဲ့နေရာမှာလုပ်မယ်ပေါ့နော်။တကယ်လိုအပ်နေတဲ့နေရာကိုတကယ်ကူညီခွင့်ရင်အဲကိုလည်းကူညီပေးနိုင်တယ်သူတို့လည်းတကယ်အကျိုးရှိမယ်တကယ်လည်းလိုအပ်နေတဲ့နေရာအဲ့လိုနေရာမျိုးဆိုလို့ရှိရင်တွားပြီးလုပ်မှာပဲပေါ့နော
်။အခုလိုအဖက်ဖက်ကနိုင်ရင်နိုင်တယ်လို့ပါဝင်လာရဲ့သူတို့အားလုံးရဲ့ရင်ထဲမှာတော့တူညီတဲ့ဆန္ဒကတခုရဲ့ရှိပါတယ်
။ဒီရင်ထဲမှာဘလောက်သိမ့်ပိုက်တာလဲလို့ဒီကိုဗစ်ကာလကအောင်မေသာပြီးဆုံးသွားလို့ကျန်းမာရေးတွေဒီမှာတပီလုံးဖြစ်မယ်ဆိုရင်နိုင်ငံတော်ခွင့်ပြုမယ်ဆိုရင်ဟောစီပြီးပြီးတော့ဓာတ်ခွက်ထဲမှာခေတော်လုံးရှောက်ပြီးပြလိုက်ချင်သေးတယ်။အောက်ဝက်ခံတဲ့တည်းဒါကြီးကတော်ကြီးတို့ဒုက္ခရောက်ကြတာကိုလုံးကပြည်သူတွေအကုန်တော်ကြီးတို့ဒုက္ခရောက်ကြတာ
ချိန်နေပြန်ကောင်းပြီးတော့ဟိုဒီရောဂါကြီးရဲ့အမြင်ပြပြီးအကုန်လုံးပုံမှန်တိုင်းပြန်လဲပတ်အဲ့ဒီကြရတူလေအရှင်ပြန်ပြင်းတော့ပြန်ရကြပါစေပေါ့အမတော့အလိုပဲဆန္ဒရှိပါတယ်။ကိုဗစ်ညံ့ညံ့ဆုံးပြီးပါစေအညံ့ဆုံးပြီးပါစေပုံလုံးပေါ့နော်လုပ်ငန်းတွေလည်းအကုန်လုံးပဲပတ်အောင်ပေါ့နော်ကိုတယောက်တည်းမဟုတ်ခုနှစ်ရက်သားသမီးကလုံးအဆင်ပြေအောင်ပေါ့အမရဲ့တည်ရမလား။ဒါပြောလို့လဲဆိုအခုကထိတ်ထိတ်တလန့်လန့်နဲ့လုပ်နေရတော့လေ
။ကိုဗစ်နဲ့ပတ်သက်ပြီးတော့ကြတော့ညံ့ပြီးနေချင်တာပေါ့နော်။ဘာလို့လဲဆိုတော့အခုအနေထားဟိုဝင်နေနေကဘာနဲ့တူလဲဆိုတော့ဟိုမွေးတဲ့ကင်းမွေးတရိစံလေးတွေပုံစံလိုပုံစံမျိုးတော့ဖြစ်နေရလေဖေးလန့်တွေတက်ကတော့အလုပ်ရှိမှအလုပ်ကပေါ်ပြီးတော့မှအလုပ်ပတ်ဆိုင်ရတဲ့ခါကျတော့အခုလိုချင်းလေးတော့ကကျတော့ကိုယ်လေးတော့ကအရင်အထင်လာတယ်ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကပြောလိမ့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော်အေးအောင် စာအိမ်နဲ့ Diane James ဆိုဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်းလို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အထိမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်မြော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မင်္ဂလာပါခင်ဗျာ။ VOE American အသံမြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်တင်လွှင့်နေပါရယ်။2020ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကို VOE ကနေပြီးတော့ပတ်စင်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်တွေရဲ့အခမ်းအနားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ Channel FFE သတင်းဌာနရဲ့ Editor ကိုမှုသက်ကနေပြီးတော့စီစဉ်တင်ဆက်ပေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့အခမ်းအနားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အပေါ်မှာဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ဝိသဒီမိုကရေစီဖွဲ့ချုပ်ကိုကိုးစားပြုပြီးတော့ရန်ကုန်မြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ဒေါ်စင်မအောင်ဖြစ်ပါတယ်ဒီအောင်ဦးကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုကိုးစားပြုပြီးတော့မရပူရာမြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ဦးသိန်းထွန်းဖြစ်ပါတယ်ချင်းဝိသဒီမိုကရေစီဖွဲ့ချုပ်ကိုကိုးစားပြုပြီးတော့ဝိသဒီတော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံတဲ့စိုင်းအောင်လျံဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးမဲ့အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခန့်ကန့်တာဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပါတယ်။အဲ့တော့ပေါ်ဆွေးနွေးမဲ့သူတွေအားလုံးကဒီ2020ရွေးကောက်ပွဲကိုပါဝင်ရှင်းပြိုင်ပြီးတော့မှလွှတ်တော်ရဲ့ခန့်ကန့်တာကိုတော့စူးစမ်းနေတဲ့သူတွေလည်းဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးပွဲမှာကျွန်တော်လွှတ်တော်ရဲ့ဥပဒေပြုရေးခန့်ကန့်တာရဲ့ပြင်လာမဲ့လွှတ်တော်သက်တမ်းမှာဘယ်လိုဥပဒေပြင်ဆင်ပြဋ္ဌာန်းကြမယ်ဘယ်လိုပြောင်းလဲပေါ်ဆောင်ကြမယ်ဆိုတဲ့အကြောင်းအရာတွေဆွေးနွေးဖို့ရှိပါတယ်။အဲ့တော့ကျွန်တော်ရင်တော့အရင်ဆုံးတော့ကျွန်တော်စပြီးတော့မေးချင်တာကဒီအရှင်မြမနိုင်ငံရဲ့ဖြစ်စဉ်မှာလွတ်တော်ရဲ့အခမ်းအနားကဘလောက်ရေးပါတဲ့နေရာမှာရှိနေတယ်ပေါ့ဆိုတော့လွတ်တော်ကနေပြီးတော့မှအစိုးရကိုပြန်လည်ထိန်းချုပ်မှုလုပ်တဲ့လုပ်ငန်းစဉ်တွေကိုဘလောက်ထိလုံဆောင်နိုင်တာရှိတယ်လဲဒီလွတ်တော်တွေကနေပြီးတော့နိုင်ငံသားခွင့်ရေးတွေနောက်တစ်ခါနိုင်ငံရေးကြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းမှုတွေကိုဘလို့လုံဆောင်တာမျိုးရှိတယ်ပေါ့ဒါကိုစပြီးဆွေးနွေးပေးနေကြတယ်အရင်တော့ကျွန်တော်စပြီးတော့မှမက်ဆင်မောင်အောင်ကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်မက်ဆင်မောင်အောင်စပြီးဆွေးနွေးပေးပါဦ
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်မင်္ဂလာပါအခုကျမရဲ့ဒီ9နှစ်တာအတွေ့အကြုံပေါ့နော်2015နေပြီးတော့အခုလက်ရှိအနေနဲ့ဒီအတွေ့အကြုံရတော့တွတ်တော်ဆိုတာကခုနဒီမန္တန်ကြီး3ရက်လို့ဆိုကြတာပေါ့လေစမုတ်ကြီးစနစ်ကိုသွားတဲ့အခါမှာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးမှာဥပဒေပြုရေးမန္တန်လို့ပြောကြပါတယ်တွတ်တော်လည်းပဲဥပဒေပြုရေးမန္တန်လို့ပြောပေမဲ့လည်းသူ့ရဲ့တာဝန်ကဥပဒေကြီးပဲပြုနေရတာမျိုးမဟုတ်ဘဲနဲ့ check and balance ဆိုတဲ့အပြန်နဲ့ဒီထိန်းချောင်းတဲ့သဘောတရားလည်းပါရပါတယ်ပေါ့နော်ပါပါတယ်ဆိုတော့အဲ့ဒီမှာဘလို့နည်းနဲ့ထိန်းချောင်းကြလဲဆိုတဲ့ခါကြတော့မိကုန်းနဲ့မေးတာအဆိုရတင်တာကာစီတီတွေပေါ့နော်ပြီးလို့ရှိရင်ဒီမဲဆန္ဒနယ်မှာပြန်ပြီးတော့ constituent service လို့ခေါ်တာပေါ့နော်ဒီခုနပြောတဲ့ကိုယ်မဲဆန္ဒနယ်မှာပြန်ပြီးတော့ဝန်ဆောင်မှုပေးတာဒီအပိုင်းနေပေါ့နော်ဆိုတော့အဓိကကတော့တောင်းပန်လေးရရှိတယ်လို့ဒီမှာတွေ့ကြုံရမြင်ပါတယ်ခုနပြောတဲ့ constituent service ပေးတယ်ခုနပြောတဲ့ပြည်သူလူထုရဲ့အတန်ကိုဥသာပြုတယ်ဥသာပြုတဲ့အခါမှာမိကုန်းနဲ့မိချင်းအဖြစ်အစိုးရမှဝင်ရောက်ဆွေးနွေးခြင်းအဖြစ်အဲကျွန်တော်တို့ကုသပြုလို့ရတယ်ထို့အတူခုနဥပဒေပြုရေးပေါ့ဥပဒေပြုရေးကြတော့ကျွန်တော်တို့ပြည်သူ့လွှတ်တော်ဆိုတော့ပြည်အောင်စုလွှတ်တော်ထဲမှာပါဝင်နေတဲ့အတွက်ပြည်အောင်စုတစ်ခုလုံးနဲ့ပတ်သက်တဲ့အခြေခံဥပဒေရပေးထားတဲ့ဥပဒေတွေကိုပြုကြရတာဖြစ်ပါတယ်ဆိုတော့ဥပဒေကိုပြုတယ်အတင်ပြုတယ်ရေးဆွဲတာတွေလည်းရှိတယ်ထို့အတူပြင်ဆင်တာတွေလည်းရှိတယ်ပေါ့နော်ပြင်ဆင်တယ်အတင်ရေးဆွဲတယ်ဒီဘက်အနေနဲ့သွားတဲ့အနေအထား ဖြစ်ပါတယ်ဖြစ်တော့ခုနပြောတဲ့ဥပဒေပြည်ရေးအနေထားကဘလို့ရှိတယ်လဲလို့ကြောက်မယ်ဆိုရင်ခေတ်စနစ်နဲ့လိုင်းလျောညီထွေအောင်လို့သွားကြတာမျိုးတော့ရှိပါတယ်နောက်ပြီးအခါကျတော့နိုင်ငံရေးအရာလိုအပ်လို့ပြုပြင်ကြောင်းလဲလိုက်ရတယ်နိုင်ငံရေးစနစ်ကလည်းကြောင်းလဲနေတာဟုတ်ဆိုတဲ့အခါကျတော့အရင်တုန်းကရှိခဲ့တဲ့ဥပဒေတွေရှိပါတယ်ကျမတို့ဥပဒေတော်ရကော်မတီဆိုဥပဒေပေါင်းရှာနဲ့ချီပြီးတော့ review လုပ်ဖို့ဆိုပြီးတော့ assignment ရှိတယ်ပေါ့နော်သို့တော်လည်းပဲဒီ assignment တွေကကြတော့ကျွန်တော်အကုန်လုံးကိုဆောင်ရွက်နိုင်ခြင်းမရှိသေးဘူးတချို့အရေးကြီးတဲ့ priority ပေါ့ပြောရလို့ရှိရင်တော့ဟိုအစိုးရရဲ့သွားနေတဲ့အထူးအဖြစ်အနိုင်ရပါတီရဲ့သွားနေတဲ့ priority ပြီးလို့ရှိရင်တခြားခုနပြောတဲ့ party ရဲ့ priority ပေါ့ဒီဟာတွေပေါ်မှာထိန်းချပြီးတော့ပြင်ကြပြုကြရတာဖြစ်ပါတယ်ဆိုတော့တချို့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကြောင်းလဲနိုင်တယ်ဟိုဥပမာဆိုလို့ရှိရင်ဟိုအဇင်းလိုအမျိုးပေါ့ဒီလက်ကအုပ်ချုပ်ရေးမှုဥပဒေကိုတချို့ကျင်ပြီးတော့ခုနပြောတဲ့အဇင်းပေါ့နော်ဒီလိုကိစ္စမျိုးတွေကျမတို့တွားခဲ့တာရှိတယ်။အဲနောက်ပြီးတော့ခါကြတော့အစ်စ်ဥပဒေတွေဆိုလို့ရှိရင်လည်းမှာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေလိုတာမျိုးတွေတွားခဲ့တာရှိတယ်။စီးပွားရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းခုနရင်းနှီးနှုတ်နယ်မှုဥပဒေကိုကျမတို့နှစ်ခုပေါင်းပြီးတော့ပြန်ပြီးတော့ပြင်ဆင်ခဲ့တဲ့အနေအထားမျိုးတွေရှိပါတယ
်။ဆိုတော့ကျွန်တော်ဒီနေရာမှာကိုဟာ slide အောင်လဲကိုကျွန်တော်မေးချင်တာရှိပါတယ်။ဆိုတော့ဒီတိုင်းသားတွေရဲ့ခံကဏ္ဍပေါ့။တိုင်းသားတွေကတိုင်းသားတွေနေတဲ့ဘော်ဒီလွတ်တော်ကဲဥရပြေလုပ်ငန်းစဉ်ကဒီတိုင်းသားတွေပုံမှာဘလို့ကြိုးတက်ရမှုရှိနေတယ်ပေါ့လက်ရှိအခြေလက်ရှိနိုင်ငံရေးအခြေအနေမှာတိုင်းသားအနေနဲ့တော့ဒီလက်တော့ဥရပြေလမ်းကြောင်းကနေပြီးတော့မှတိုင်းသားရဲ့ခန်းခံတာကိုဘလောက်ထိအမြင်တွေ့နေရတာရှိလဲဒါလေးကိုပြောပြစေချင်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုင်းသားအနေနဲ့တိုင်းသားပါတီများအနေနဲ့တော်လကောင်းကျွန်တော်တို့တိုင်းသားညီမျှဒေသတွေတော်လကောင်းဒီကျွန်တော်ရွေးကောက်ပွဲပြီးတော့ဥပဒေပြူရေးလွှတ်တော်ဆိုတဲ့အခန်းကဏ္ဍမှာတော်တော်ကိုယ်စားလှယ်များကခုနလိုပဲဥပဒေပြူရေးလုပ်ရမယ်ပြီးတော့ check and balance လုပ်ရမယ်အဲ့ဒါကကျွန်တော်လွှတ်တော်ရဲ့တာဝန်နောက်တစ်ခုကပြည်သူလူထုတွေ့ဆုံပြည်သူလူထုကွန်းစင်းမယ်နေမြေကွန်းစင်းပြီးတော့ဒီဥပဒေပြူရေးမှာပြည်သူလူထုနဲ့တထက်တဲကြသလားဒီဥပဒေတွေပေါ့နော်ကျွန်တော်ဥပဒေနဲ့မကိုက်ငင်တာတွေကိုဖွဲ့စည်းပုံအခြေခံဥပဒေရဆရာတည့်ရဲ့လုပ်ပြတ်ထန်းခွင့်ပေးတဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းခွင့်ပေးထားတဲ့ဟာကတိုင်းသားနေမြေတွေအတွက်တော့ကိုက်ညီသလားမကိုက်ညီရင်ဒါတွေကိုကျွန်တော်ချိန်ထိုးပြီးတော့အစိုးတင်တွင်းရမယ်ဥပဒေပြန်လည်ပြီးတော့ပြုပြင်ပေးရမယ်ဒါကျွန်တော်တော်တော်များလက်ရှိအနေထားရဆရာတိရဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းထားတဲ့ဥပဒေတော်တော်များများကတိုင်းသားနေမြေတွေအတွက်တော့မကိုက်ညီဒါကြီးအများကြီးရှိပါတယ်ဒီအခြေအနေတွေကိုကျွန်တော်တိုင်းသားတွေကတော်တော်လေးကိုလိုက်မိဖို့ကအရန်ခက်ခဲပါတယ်နောက်တစ်ခုကကျွန်တော်ဒီဥပဒေပြူရေးမှာပြည်တော်စုလွှတ်တော်မှာဥပဒေပြူရေးကျွန်တော်သုံးသပ်ကြည့်ရတယ်လို့ပေါ့နော်ရန်ကုန်မန္တလေးပဲခူးတို့ကိုအခြေခံပြီးတော့ဒီလူမှုအတိုင်းဝိုင်းရဲ့ဒီလူနေမှုရဲ့စီးပွားရေးကိုအခြေခံပြီးတော့တော်တော်များများဥပဒေပြူတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တိုင်းတားတွေတခါလေကြတော့ကိုက်ညီမှုမရှိဘူးဒါကိုကျွန်တော်ချိန်ထိုးခြင်းနဲ့ကျွန်တော်လက်ရှိမှာတော့ပြည်နယ်လွှတ်တော်ဆိုတော့ကျွန်တော်ပြည်နယ်လွှတ်တော်မှာဥပဒေပြဋ္ဌာန်းခွင့်ကလည်း41ချက်ပဲရှိသေးဆိုတော့ကျွန်တော်တို့ဒီဆရာနှစ်ရဲ့လုတ်ပိုင်ခွန်ကလည်းနည်းနည်းလေးဆိုတော့ကျွန်တော်တို့ဒီဟာလဲတိတိယောက်ယောက်ပေါ့နော်တိုင်းသားတွေတော့ကိုပြည်နေမှာလဲကောင်းကောင်းမွန်မွန်ဟိုမလုတ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်ဥပဒေပြူရေးအခန်းကဏ္ဍမှာတိုင်းသားဒီကကိုက်ညီတဲ့ပြည်အောင်စုလွတ်တော်မှာဒါယူချိန်ထိုးပြီးတော့ဥပဒေပြုဖို့လိုပါလိမ့်မယ်လို့ကျွန်တော်တုံ့တက်ချင်ပါတယ်ဆို
တော့ဟုတ်ကဲ့အငယ်ဦးသိန်းထုံးကိုကျွန်တော်အလှည့်ပေးချင်တယ်ဗျာဒီစွတ်တော်တွေရဲ့ဥပဒေပြူရေးအပြင်ဒီဆိုးရွားကိုပြန်လဲထိန်းချောင်းမှုဘိုင်းကိုဘယ်လိုတုံ့တက်ချင်တာမျိုးရှိသလဲပေါ့နောက်တာဒီအစိုးရကိုပြန်လဲထိန်းချောင်းတဲ့နေရာမှာလွှတ်တော်တွေရဲ့ခံခံနာကဟိုဘယ်လောက်ထိရှိနေတယ်ဘယ်လောက်ထိအသက်ဝင်မှုရှိနေတယ်ဒါကိုလည်းပြောပြသေးတယ်ခင်ဗျာဟိုအငယ်ဦးသိန်းတို့တစ်ချက်လောက်ဆွေးနွေးပေးပါအောင်ဒီပေါ်မှာ
ကျွန်တော်တို့စောပိုင်းကဆွေးနွေးသွားတာရှိပါတယ်လွှတ်တော်ရဲ့ခံနာကြီးပေါ့နော်ဟို၄ခုဆိုပြီးတော့ပြောသွားတယ်ရှိပါတယ်ကျွန်တော်နားလည်တာကတော့ကျွန်တော်မိကုန်းနေအစိုးရဥပဒေပြူရေးတွေအပြင်လွှတ်တော်မှာအစိုးရကို balance လုပ်နိုင်တဲ့ဟာက planning နဲ့ budget ရှိပါတယ်နော်ဒီ planning ဘက်နဲ့ budget ဟာနှစ်စဉ်ကျွန်တော်တို့လွတ်တော်ပြည်တော်လွတ်တော်တင်ရပါတယ်အဲ့လိုပြည်တော်လွတ်တော်တင်လာတဲ့အခါမှာပြည်တော်လွတ်တော်ကြီးမှာပဲဆွေးနွေးရတဲ့ဥပဒေစံဖြစ်ပါတယ်နော်အဲဒီဟာဒီအစိုးရကို balance လုပ်ရတဲ့ဟာပါကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်စတစ်ကကြီးမှာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်မန္တလေးသုံးရပ်ကိုတတ်နိုင်မြောက်ပိုင်းခြားဖို့ကျင့်သုံးပြီးတော့ပြန်လည်ထိန်းချုပ်ခြင်းကိုသွားတယ်ဆိုတာဒါအခြေခံမှာပါဒါကြောင့်လို့ဒီလွတ်တော်ကြီးကိုကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကြီးကဥပဒေပြုတယ်အဲ့ဒီပြုပြီးသားဥပဒေကိုနိုင်ငံတော်သမ္မတထံကိုပေးပို့လိုက်ရင်နိုင်ငံတော်သမ္မတကသဘောထားမှတ်ချက်နဲ့ပြန်ကြလာတဲ့ဟာကိုလွတ်တော်ကသဘောတူလို့လည်းရတယ်မတူလို့လည်းရတယ်အဲ့ဒီဒုတိယချက်ကျွန်တော်ပြန်ပို့လိုက်တဲ့သမ္မတထံကိုပြန်ပို့လိုက်တဲ့ဟာဒီသမ္မတကလက်မှတ်မရေးထိုးဘူးဆိုရင်ခုနှစ်ရက်နေလို့ရှိရင်ဒီဥပဒေဟာလိုလျောက်အစ်ဖြစ်တယ်ဆိုတာကိုကျွန်တော်နားလည်သဘောပေါက်ပါတယ် เนาะอะไรดีดอกอ่ะจนรู้ว่าอุบัติเหตุยังมาแต่แกกูอาณาอันยิ่งสูงอ่ะลุดดอยที่จันโอเดโมแครตินี่แหละเนี่ยตลอดเลยอาการเนี่ยสุดเลยอันนี้ถ้าตัวตุยอะไรตัวตุยอะไรดีดอกจันโอสรุปจริงๆอ่ะอะไรลูกหามีกูลุดดอยมาอุบัติเหตุกูพี่ๆๆๆไปทำอะไรเนี่ยแต่อุดยอดดูกะ อากงน้องก็อุ้ยพี่เลี้ยงโอชูเลี้ยงที่อาศัยอยู่ชกกันเลยอยู่เช่นนั้นอะไรที่เดโมแครตินโฮโต้เนาะเดโมแครตินโฮโต้แต่จำรู้จันนรู้อีดูดีก็ยุ่ยเชี่ยจาร์เรนเนียมาเบลังสกีบุเนี่ยน่าจะได้ยุ่ยเชี่ยบุดูเลยเงี้ยลูกที่เชี่ยบุจันนรู้เจอเลยเนี่ยปาร์ตี้ตะคุเรียวลินสไลปีไลลูซี่ตัวปาร์ตี้ตะเลสุลูซี่เต้าอุ้ยเอาเทกันในบีโร่อะไรอันไหนต้องยังชกกันเลยลูกอันนั้นใช่ไหมกูยาวตัวมาอุตส่าห์ซื้อเองมาแต่จำพอดีกูเ တကယ်ကိုအုတ်ချုပ်ပိုင်းသွားရင်လည်းပဲကိုယ့်ရဲ့အုတ်ချုပ်ပိုင်းအိစာကိုပြည်ပြလုပ်ပါဥပ္ပဒီပိုင်းဆိုရင်လည်းဥပ္ပဒီပိုင်းကိုပြည်ပြလုပ်ပါပြီးတော့မှဆွေးနွေးတဲ့နဲ့ဟောက်တရားဝင်ဆွေးနွေးရဆိုလို့ချင်းတော့ဘယ်လန့်ကိုပို့ပြီးတော့ပြည်ပြပါလိမ့်မယ်လို့ကျွန်တော်အနေနဲ့ဆွေးနွေးတင်ပြရပါတယ်ဒါကြောင့်ကျွန်တော်ဟုတ်ကဲ့
ဆက်ပြပါရပါတယ
်ဒီမိုကရေစီနီလန်တကြသွားမယ်ဆိုလို့ရှိရင်တော့မိမိတို့ရဲ့ကြာရကဏ္ဍတွေကအဲ့ဒီကဏ္ဍလိုက်ကိုတောင်းဝန်ကြည်ကြမှာအဲ့ဒီကဏ္ဍတွေကိုမှုသာဝါဒမပါတော့တကယ်ကိုကိုယ့်ရဲ့လုံပိုင်ခွင့်နဲ့အမိဆောင်ရွက်ကြမယ်ဆိုရင်တော့ဒီမိုကရေစီဟာရှေ့ဆက်ပြီးတော့ဘယ်အညီညီနဲ့အပြိုင်နဲ့ဆက်သွားနိုင်တယ်လို့ဒီလိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာမက်ဆေ့မအောင်နည်းနည်းလေးပြီးတော့မှဖြည့်မိကြတာလည်းရှိပါတယ်ဆိုတော့ဒီဥသိန်းသူဆွေးနွေးသွားတဲ့အချိန်မှာလေဒီဆိုးရွားနဲ့ဒီတွတ်တော်ကပြန်လည်ထင်းကြောင်းတဲ့အပိုင်းပါလေဒီပါလေဒီအားနည်းချက်တွေရှိတယ်ဆိုတော့ဟိုဒီဘုံပြောရတာရှိတယ်ပေါ့နော်ဆိုတော့ဒါကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဒီအားနည်းချက်များဖြစ်နေနေတာပေါ့နော်ဟိုဒီဘုံကဘယ်လိုသုံးသပ်ချက်များမျိုးရှိနေလဲပေါ့မသိမအောင်ဆက်တော့ပြန်ဆွေးနွေးပြပါဦးပေါ့က
တကယ်တကယ်ကြာတော့ဗျာဒီဥပဒေပြူရေးမှန်တန်ရအခုကျမတို့အတွေ့အကြုံရဆိုလို့အဓိကတော့တွတ်တော်မှာနော်ဒီကျမတို့ကဒီအခြေခံဥပဒေရပေးထားချက်တွေရပဲသွားနေရတာအခုကလေအခုကသွားနေကြရတယ်ဆိုတော့ဒီဟာကိုကြော်လို့ရှိရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ဘယ်သူမှချိုးဖောက်လို့မရဘူးချိုးဖောက်ရင်ဒါကွန်စတီတူရှင်နယ်ကုတ်ကိုတိုင်ပလိုက်လို့ရတယ်ဟိုတရားစွဲပလိုက်လို့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုအခုကျွန်တော်တို့လွတ်တော်အတွေ့အကြုံရဒီလိုသွားမယ်ဆိုလို့ရှိရင်ဥမာလက်ရှိကတော့ဟိုဥပဒေဥစ္စာမျိုးသားလွတ်တော်ရောပြည်သူလွတ်တော်ရောဒီလွတ်တော်တိုင်းမှာနော်ဖွဲ့စည်းပုံအခြေခံဥပဒေရောပေးထားတယ်လွတ်တော်ဥပဒေရောပေးထားတယ်စတန်ဒီကော်မတီတွေရှိတယ်ဥပဒေကြမ်းကော်မတီတွေကအခက်ရပဲလို့တော့လို့တော့ဒီသူလို့တော့မှာဥပဒေကြမ်းကော်မတီအဲ့ဒီမှာတွန်းညင်းကြရတာပဲကျမတို့ကခုပါတီတခုလည်းချင်းချင်းလည်းကျမတို့ညင်းကြရတာပဲဟိုပြောရမယ်ဆိုလို့ရှိရင်တခါတခါကျမတို့ရှုံးခဲ့တာလည်းရှိတယ်တခါတခါကြားလို့ရှိရင်လည်းအပြင်းပေးခဲ့တာလည်းရှိတယ်ပေါ့နော်ဆိုတော့ဒါဒီ process တိုင်းကျမတို့တွန်းခဲ့ကြတယ်တကယ်လို့အမျိုးသားလို့တော့ ਨੇ ဒီသူလို့တော့မှာဒီဥပဒေကိုဟိုအတိမကျနိုင်လို့သားလို့တော့ ਨੇ ဒီသူလို့တော့ ਨੇ သဘောထားကွဲလွဲမယ်ဆိုရင်ပြည်တော်စုလို့တော့ကဒီပြည့်ချက်ယူကြရမယ်ဆိုတာလေဒါကဟိုအခြေခံဥပဒေရေးပေးထားချက်ဒီပေးထားချက်ဒီ process ကိုဘယ်သူမှကြော်ပြီးတော့လုံးလို့မရဘူးဘယ်သူတူတူယောက်ကမှကြော်ပြီးတော့လုံးလို့မရဘူးဆိုတော့ဒါကကျမတို့အတွေ့အကြုံပဲဒီဟာကိုကြော်လို့ကိုမရဘူးကြော်ခြင်းလည်းကြော်လို့မရဘူးကျမမြင်တာတော့ဒီအတွေ့အကြုံရရောကျမအမြင်ရောဒီတိုင်းပဲကျမတို့မြင်ပါဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီ slide အောင်လည်းကိုမေးချင်တာကဒီမြို့သားလွတ်တော်နဲ့ဒီပြည်သူလွတ်တော်ရဲ့ခံကဏ္ဍပေါ့ဆိုတိုင်းဆိုင်ရောများဝေဖန်ကြတာကဒီမြို့သားလွတ်တော်နဲ့ပြည်သူလွတ်တော်ဒီနှစ်ခုကဒီပြည်အောင်စစ်လွတ်တော်မှာရှင်းလာပြီဆိုလို့ရှိရင်ဒီတိုင်းသားတွေအများစုပါတယ်မြို့သားလွတ်တော်ရဲ့အဆိုတွေကရှုံးမဲ့လားလားပုံများတယ်ဆိုပြီးဒီစာချက်တွေလည်းရှိပါတယ်ဒီလိုပြောကြဆိုကြရလည်းရှိပါတယ်ဆိုတော့ဒီတိုင်းသားတွေအနေနဲ့ဒီတိုင်းသားတွေရဲ့အခန်းကဏ္ဍကဒီပြည်အောင်စစ်လွတ်တော်မှာပုံပြီးတော့ဟိုညှင့်တင်ဖို့ဆိုလို့ရှိရင်ဟိုဘာတွေလုပ်ဆောင်ဖို့လိုမလဲဗောနတိုင်းသားတွေအနေနဲ့ဘလို့မျှော်မှန်းချက်တွေရှိတယ်ဗောဒီပြည်အောင်စစ်လွတ်တော်နဲ့ပတ်သက်ပြီးတော့ဆိုတော့ဒါကိုဆွေးနွေးပြသေးချင်ပါတယ်ခင်ဗျာ
ကျွန်တော်တိုင်းသားအနေနဲ့ပေါ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပေးထားတဲ့တာဝန်ကအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ပြည်သူ့လွှတ်တော်ကတော့ကျွန်တော်တိုင်းသားအနေထားရတော့သူတို့ပြည်သူ့လွှတ်တော်ကဒီဟိုဗမာတိုင်းသားတွေအများစုကမြို့နယ်ကလည်းများတယ်ဆိုတော့ပေါ့နော်ကျွန်တော်ဗမာတိုင်းသားတွေမဟုတ်တဲ့တိုင်းသားတွေကတော့ခုနလိုမျိုးပဲအမျိုးသားလွှတ်တော်မှာကျွန်တော်ကချင်းပြည်နယ်ဆိုတော့၁၂ဦးပဲရတယ်ဆိုတော့ဘာပဲတင်ပြကျွန်တော်တို့တက်ဘယ်လိုပဲဖြစ်ပြည်တော်စုမှာလည်းဆွေးနွေးလို့လည်းအစစ်မပြူအမျိုးသားလွတ်တော်ပြည်သူ့လွတ်တော်မှာလည်းကျွန်တော်အမြဲတမ်းချုံနေနေရမှာပဲခုနဒီဥပဒေကြမ်းမှာလည်းကျွန်တော်ခုနလိုပဲဆွေးနွေးရင်လည်းတခါလေကြတော့အများစုကဥပမာဖွဲ့စည်းပုံပြင်ဆင်ရေးမှာလည်း45ဦးကော်မတီကဟိုပါတီတစ်ခုကအင်အားများနေရင်တော့ဘယ်လိုပဲငင်းငင်းဘယ်လိုပဲတင်ပြတင်ပြတိုင်းသားပါတီတွေတွတ်တော့ပေါ့နော်ဒါကအမြဲတမ်းချုံနေမှာပဲ ဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဟာကစုပေါင်းညွတ်ဥပပေါင်းဆောင်ရွက်ဖို့ပဲဒါကိုအတိပယ်ကိုကျွန်တော်တော်တော်များများလိတ်လာရတယ်လို့ပေါ့နော်ဒီ2008အခြေခံဥပဒေကဥပပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာမျိုးပဲတိပယ်ကျွန်တော်ကတော့ရပါတယ်အဲ့ဒါကြောင့်ဒီဟာဟိုတိုင်းတာတော်လကောင်ဒီတခြားဒီမြေပြတ်မှာရှိတဲ့ဒီမမှာရှိတဲ့အခြေခံနဲ့ပါတီတွေတော်လကောင်ကျွန်တော်ဥပပေါင်းဆောင်ရွက်ပြီးတော့တမတော်အခန်းကဏ္ဍတော်လကောင်ဘယ်ပါတီပဲဘယ်လူမျိုးအဲတိုင်းတာဖြစ်ဖြစ်ကျွန်တော်ပူပေါင်းဆောင်ရွက်ဖို့ပဲအဓိကဒါမှကျွန်တော်ထိရောက်မှဖြစ်ပါတယ်လက်ရှိအနေအထားရတော့ကျွန်တော်တိုင်းတာပါတီတွေကတော့အမြဲတမ်းအမျိုးသားမှလည်းရှုံးမှာပဲဒီတောင်စုလွတ်တော်မှလည်းရှုံးမှာပဲဒီတို့လွတ်တော်မှလည်းရှုံးမှာပဲဒီဖွဲ့စည်းပုံအခြေခံဥပဒေကအဓိပ္ပာယ်ကတော့ပူပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာကိုကျွန်တော်အဓိပ္ပာယ်ရပါတယ်
ဟုတ်ကဲ့ကျွန်တော်ဒီဒုတိယပိုင်းဆက်သွားကြတယ်ကဒုတိယပိုင်းကတော့ခုနဒီကတော့ slide အောင်လည်းဆွေးနွေးခဲ့သလိုပဲဒီတိုင်းတိုင်းနဲ့မြို့သားလွတ်တော်မှာအများအနည်းစုပဲရတယ်နောက်တစ်ခါဒီပြည်သူလွတ်တော်မှာဆိုပုံနေပြီးတော့မှရတယ်နောက်ပြီးတော့စင်လွတ်တော်မှာတင်တဲ့အဆိုတွေရှုံးလာရှိတယ်ဆိုတော့ဆိုဒါဒါရင်ကြည့်လိုက်ရင်တိုင်းသားတွေရဲ့ဒီခန့်ကန်တာတွေညီညာရေးဖြစ်စဉ်ကိုလည်းကျွန်တော်တို့ရှင်းတွဲပြီးတော့ဟိုစဉ်းစားဖို့လိုလာတယ်ပေါ့ဆိုတော့ဒီလွတ်တော်အနေနဲ့ဒီညီညာရေးဖြစ်စဉ်မှာလွတ်တော်ရဲ့ခန့်ကန်တာကဘလူမျိုးပါဝင်နေရာမျိုးရှိတယ်ပေါ့။နောက်တော့ဒီလွတ်တော်ရဲ့ခန်းကဏ္ဍကဒီငင်းငယ်ရေးဆိုဘလူပံမိုးပေးပံမိုးပေးနေတယ်ဘလူလွတ်ဆောင်ဖြစ်နေလို့ယူဆတယ်လွတ်တော်ရဲ့ခန်းကဏ္ဍအနေနဲ့ဆိုတော့ဒါကိုလည်းဆွေးနွေးပေးနေကြတယ်ခင်ဗျာ။ရေဆုံးတော့ကျွန်တော်ဦးသိန်းသူကိုဆွေးနွေးပေးနေချင်ပါတယ်။ဦးသိန်းသူချက်တော့ဆွေးနွေးပေးပါဦးလို့ပါ
။သူဒီငင်းငယ်ရေးဖြစ်စင်မှာသလို့ရှိရင်လွတ်တော်ခန်းကဏ္ဍကနေပြီးတော့သူကလွတ်တော်ရဲ့အဓိကဘာလဲဆိုလို့ရှိရင်သူဒီဒီတော်လူအစိုးရဘက်ကတင်ကျင်းလာတဲ့ဟာတွေကိုအတည်ပြုရတယ်ဒါမှမဟုတ်ဘူးဆိုလို့ချင်းလည်းပဲလွတ်တော်ကိုယ်စားလှယ်တွေကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလုံတော့မယ်ဆိုလို့ရှိရင်အစိုးတစ်ခုအနေနဲ့သူကတင်ပြီးတဲ့ခါမှာအတည်ပြုပြီးရတယ်သူဆောင်ရွက်လို့ရတယ်လွတ်တော်မှာကျွန်တော်ဖန်ပြီးတဲ့လောက်ဆိုလို့ရှိရင်ဒါတိုင်းလာရေးရာကော်မတီရှိပါတယ်နော်အဲ့ဒီရနေပြီးတော့အဓိကထားပြီးတော့ဆောင်ရွက်ကြမယ်ပေါ့နော်နောက်ချက်ကလည်းပဲကျွန်တော်တို့ဟိုလွတ်တော်ကနေပြီးတော့နောက်မှာ power sharing resource sharing နေရှိတယ်အဲ့ဒီအရာတွေကိုကျွန်တော်တို့လက်ထက်မှာလည်းပဲကျွန်တော်ပြင်ပေးနိုင်ရတယ်အဒီဘက်ကိမှာအဲ့ဒါကိုကယ်ဆယ်လုပ်ပြီးတဲ့ခါကျတော့ new rule လို့ဟာလို့ဆက်ထုတ်ရမှာလားတကယ်မှန်တကယ်မြင်မြင်မှာလက်တွေ့သုံးချမဲ့ကိစ္စတွေကိုတို့သုံးချမှုမရှိတလို့ကျွန်တော်ရှားခဲ့တယ်လို့ကျွန်တော်ငြင်းတယ်ဆိုလိုတာကတော့ကျွန်တော်တိုင်းရင်းသားကိုတကယ်ဟို democracy နဲ့ fair နဲ့သာရအောင်ခြေခံနဲ့ပြီးတော့ဟိုသွားမယ်ဆိုလို့ရှိရင်တော့တိုင်းရင်းသားတွေဟုတ်လားကိုဝန်ကြီးချုပ်ကိုခန့်နိုင်အောင်တော့ကိုတေရအနိုင်ရခဲ့တဲ့ပါတီကနေပြီးတော့အတီးပြူတဲ့ဝန်ကြီးချုပ်ပေါ့နော်ကျွန်တော်ဆိုတာ261ကျွန်တော်ပြင်ခဲ့တယ်ကျွန်တော်ပါတီကနေသို့တော်လည်းပဲမအောင်မြင်ခဲ့ဘူးအကြောင်းမျိုးပေါ့တိုင်းသားအရေးကိုတကယ်လုံပြေးတော့မယ်ဖက်ဒရယ်အတွက်ကိုကျွန်တော်သွားတော့မယ်ဆိုလို့ရှိရင်တော့တစ်ခုပြီးတစ်ခုဖြစ်နိုင်ကြီးတွေကနေသွားမယ်ဆိုရင်ဒီတိုင်းသားအရေးတွေကိုတစ်ဖြည်းဖြည်းနဲ့ကျွန်တော်ရလာမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးဆိုတာလည်းပဲလက်ကမ်းပဲဖြစ်သွားနိုင်တဲ့အနေအထားဖြစ်ရဲလို့ကျွန်တော်ဒီလိုပြောပြပါမယ်။ဟုတ်ကဲ့။ဟိုမဲဆက်မှာဆက်လ
ာဆင်းနေလို့ပါခင်ဗျာ
။အော်ခုနကမေးခွန်းမဲ့လားမသိဘူးရှင်
။ဟုတ်ကဲ့ဒီလွတ်တော်ရဲ့ခန်းကဏ္ဍပေါ့လွတ်တော်နေရာတိုင်းသားတွေရဲ့ခန်းကဏ္ဍပေါ့နောက်တစ်ခါဒီငင်းကြိုင်းရဲ့ခန်းကဏ္ဍပေါ့ဘယ်လိုပါဝင်ဆောင်ရွက်ပေးသင့်တယ်လို့ယူဆရပေါ့
။ဒီငင်းကြိုင်းနဲ့ပတ်သက်လို့တိုင်းသားရင်းနဲ့ပတ်သက်လို့ရှိရင်ခုနလွတ်တော်ထဲမှာဆိုရင်ကျွန်တော်တို့ကခုနတိုင်းသားအခွင့်အရေးကော်မတီရှိတယ်။တစ်ဖက်ကလည်းဟိုဒီဦးသိန်းစိန်အစိုးရစတက်ပြီးနောက်ပိုင်းနောက်ဆုံးကျွန်မထင်တယ်ဒီ2015အကူပြောင်းလေးမှာမှNCA လက်မှတ်ရေးထိုးခဲ့တာလေ NCA အပြီးတက်သွားတယ်တိုင်းသားလက်နက်ကိုင်တွေအဲလက်မှတ်ရေးထိုးကြဒီ NCA ရဖို့လို့ပေါ့နော်ဆိုတော့အဲ့ဒီအနေထားပါအဲ့တော့ကျမတို့ဒီ NCA ရဲ့အမွေလမ်းကြောင်းကိုဆက်ကန်ပြီးတော့ခုနပြောတဲ့ညီညာရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့တောင်းရခဲ့တာဆို NCA ရဲ့သဘောကတော့သူ့ရဲ့စာချုပ်ထဲမှာ NCA ကိုအားလုံးတိုင်းသားလက်နက်ကိုင်တွေရော stakeholder တွေရောပါဝင်တက်မတော်ပါဝင်ပေါ့နော်ဆိုတော့တကယ့် stakeholder တွေဆွေးနွေးခဲ့ကြတာဖြစ်တဲ့အတွက်ပြန်ပြီးမှုခတ်တယ်ဆိုတော့ဒီ NCA အကောင့်ထဲပေါ်တဲ့ခါမှာဒီ framework for political dialogue ဆိုပြီးတော့နောက်တစ်ဆင့်ရှိပါတယ်နိုင်ငံရေးဆွေးနွေးပွဲမှုပါပေါ့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွားကြမယ်ငြင်းငြင်းကိုတွားတဲ့အခါအဲ့တော့ဒီဆွေးနွေးတဲ့အခါမှာဘယ်လိုအကြောင်းအရာတွေဘယ်လိုဆွေးနွေးကြမလဲဘယ်သူတွေကတော့ဘယ်အခန်းကဏ္ဍမှာရှိမလဲဆိုတာမျိုးတွေကို framework for political dialogue ကပြောပြထားတာဖြစ်ပါတယ်အဲ့တော့ဒီ framework for political dialogue က living document လို့ပြောလို့ရတယ်ဒီနည်းနဲ့တွားရင်အဆင်ပြေလားမပြေဘူးဆိုရင်အဲဘယ်ဟာတွေကပြင်ဖို့လို့လို့ framework ကိုတော့ပြန်ပြင်ဖို့အခုစဉ်းစားနေကြတာရှိတယ်နောက်ဆုံးခုနပြောတဲ့ဒီ21ရာစုပင်လုံနဲ့ UVDJC အတွင်းမှုအဖွဲ့တွေလည်းပြန်ပြီးတင်ပြသွားတာရှိပါလက်ရှိလည်းအဲ့ဒီအပေါ်မှာတောင်းရနေကြတယ်ဆိုတော့ကျွန်တော်ပြောချင်တာက NCA လမ်းကြောင်းကိုကျွန်တော်တို့အမွေဆက်ခံခဲ့တယ်တစ်ဖက်ဒီလိုနည်းနဲ့တွားနေကြတာရှိတယ်အဲ့ဒီမှာ NCA လမ်းကြောင်းမှာပါဝင်တဲ့လွှတ်တော်ရဲ့အခန်းကဏ္ဍလွှတ်တော်ရဲ့အခန်းကဏ္ဍကအစိုးရလွှတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့မှာကျွန်တော်တို့ပါပါတယ်နောက်ပြီးတဲ့အခါကျတော့ဟိုဒီနိုင်ငံရေးပါတီတွေရဲ့အစုအဖွဲ့တွေမှာကျွန်တော်တို့ပါတာဒီလုပ်ငန်းကော်မတီတွေမှာပါတာရှိပါ။နောက်ပြီးရင်တော့အဲ့ဒီ NCA လမ်းကြောင်းရဖြစ်လာတဲ့ငြိမ်းချမ်းရေးညီလာခံကြီးကနေပြီးတော့အတီးပြုတ်လိုက်တယ်။ဆ ပြီးတော့သူသဘောတူစာချုပ်ပြီးပြီးတော့သူ့လွတ်တော်မှာအတီးပြုတ်ပြီးတော့ထိမ့်သိမ်းထားပေးရတာဖြစ်တဲ့အခန်းကဏ္ဍပြီးတော့လွတ်တော်ရဲ့အခန်းကဏ္ဍဒီခုနမိန်စထရီးမှာတော့အဲ့ဒီအတိုင်းပါတယ်နောက်တစ်ခုကခုနရှေ့မှာဟိုဟိုဝေဒုံကြောသားတလို့မျိုးပဲကောမဒီရှိပါတယ်ကျွန်တော်တို့မှာအဲ့ဒီကောမဒီကတော့ကျွန်မအမြင်ပြောရမယ်ဆိုရင်တော့ကျွန်တော်တို့ကလွတ်တော်မှာရောခုနဟိုဟိုငင်းငင်းဖြစ်စ မှုရလဲပုံပြီးလဲတတမိတ်ပို့ဖြစ်မယ်လို့ကျွန်မအနေနဲ့တော့မြင်မိပါတယ်ဆိုတ
ော့ဒီဆိုတော့ဒီနောက်ဆုံးပိုင်းသွားကြရအောင်နောက်ဆုံးပိုင်းကတော့ဒီရွေးကောက်ပွဲကိုဝင်ပြီးတော့မှဒီတွတ်တော်ကိုယ်စားလှယ်ချစ်ဖို့ကိုလွတ်ဆောင်နေတဲ့ပိုင်းဖြစ်တဲ့ခါကြတော့ဒီတွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဘယ်လိုဥပဒေတွေကိုပြင်ဆင်ပါလဲနောက်တစ်ခါဒီဘယ်လိုဥပဒေတွေကိုပြဋ္ဌာန်းပါလဲအဲ့လိုပိုင်းတွေကိုအဓိကထားပြီးလှုပ်ဆောင်ပါလေပေါ့ဆိုပြီးခဲ့တဲ့ဒီလွတ်တော်သဏ္ဍာန်ဒီနှစ်ခုပြင်ပါလေဒီနိုင်ငံရေးအင်အားစုတွေတော့တက်ကြလှုပ်ရှားမှုတွေအဓိကဝေဖန်ကြတာကဒီနိုင်ငံရေးရာဒီလွတ်လပ်စွာပြောဆိုခွင့်ကိုပတ်သက်တဲ့ဥပဒေတွေနောက်တစ်ခါဒီနိုင်ငံရေးလှုပ်ရှားမှုတွေကိုလွယ်တကူဖမ်းဆီးနိုင်တဲ့ပုံမှန်တွေကိုပြင်ဆင်တဲ့အပိုင်းကနည်းခဲ့ဆိုရယ်ဝေဖန်မှုတွေလည်းရှိတယ်ပေါ့ဆိုတော့ဒါတွေကဘာကြောင့်ဒီလိုဥပဒေကိုပြင်ဆင်မှုလှုပ်ဆောင်သေးရလဲပေါ့ဆိုတော့ဒီဥပဒေတွေကဒီရှိနေဖို့လိုအပ်နေသေးတယ်လို့ယူဆတာကြောင့်ပါပေါ့ဆိုတော့ဒီလိုဒီတွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဒါမဲ့ဒီနောက်ထပ်တွတ်တော်သက်တမ်းမှာဒီလိုဥပဒေတွေကိုပြင်ဆင်ဖို့ဟိုလွတ်ဆောင်လာမျိုးရှိပါလားနောက်တစ်ခါဘယ်လိုဥပဒေတွေကိုပြင်ဆင်ပါလဲပေါ့လွတ်ဆောင်ပါလဲဒါကိုလည်းဆွေးနွေးပြည့်စုံနေတယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်ဒီ slide online ကိုဆွေးနွေးပြည့်စုံချင်ပါတယ
်လာမဲ့နှစ်မှာကျွန်တော်တို့တိုင်းတာပါတီအနေနဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရေးအဖွဲ့မှာကျွန်တော်ပါဝင်ဥပဒေပြုဖွဲ့စည်းပုံကတာဝန်ပေးထားတယ်ဆိုတော့ကျွန်တော်ဥပဒေပြုရေးအခန်းကဏ္ဍမှာကျွန်တော်အဓိကရွေးချက်ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုတပြည်ပြည်ပြည်ထောင်စုအာဘဟုအာဏာကိုရှော့ချဖို့ကျွန်တော်ကအဓိကဒါဥပဒေပြုတ်ရမှာဖြစ်ပါတယ်လက်ရှိကျွန်တော်နိုင်ငံရေးအခင်းကျင်းကဒီဆာရော့ပေါ်မှာပေါ့နော်ရေးဆွဲထားတဲ့ဟိုသဘောတူလက်မှတ်တွေကအောင်မြင်မှုမရှိပါဘူးကျွန်တော်လက်တွေ့ကြတဲ့ဟာပဲကျွန်တော်ဆောင်ရွက်မှတ်တာဒါကျွန်တော်ရဲ့အခင်းကျင်းနိုင်ငံရေးအခင်းကျင်းကတိုင်းတာတွေရဲ့ပို့ပြီးတော့လုတ်ပိုင်ခွင့်ကိုယ့်အကူလွတ်လွတ်လပ်လပ်စီမံပိုင်ခွင့်ဆိုတဲ့ဟာမျိုးရှိပါတယ်နောက်တစ်ခုကဝန်ကြီးချုပ်ကဖွဲ့စည်းပုံအခြေခံဥပဒေမှာဝန်ကြီးချုပ်ကဟိုပြည်ထောင်စုဝန်ကြီးကအခအားလျော်စွာတာဝန်ထမ်းဆောင်ရမယ်ခိုင်းနာကိုတာဝန်ထမ်းဆောင်ရမယ်ဆိုတဲ့ဟာမျိုးတွေကကျွန်တော်အမှန်ဆိုရင်အဲ့ဒါတွေကအာဏာရှော့ချဖို့လိုပါတယ်ဒီပြည်ထောင်စုဝန်ကြီးကိုပဲဟိုတာဝန်ခံရတဲ့ဆိုတဲ့အနေအထားမျိုးဝန်ကြီးချုပ်ကလိုရတဲ့ဟာမျိုးတွေပေါ့နော်ဒါတွေရှော့ချဖို့လိုပါတယ်အုပ်ချုပ်ရေးရန်ရတော်လကောင်းဒီဆရာတိရဲ့ဥပဒေပြုရေးအခန်းကဏ္ဍမှာလည်းကျွန်တော်အတိုင်းတားတွေနဲ့ကိုက်နေတဲ့ခုနလိုမျိုးပဲမြေပြင်မှာကွင်းစင်းပြီးတော့ကျွန်တော်ဥပဒေပြုပြီးသားကိုမြေပြင်မှာကွင်းစင်းလူထုနဲ့မကိုက်နေဘူးကျွန်တော်တိုင်းတားဒေတာနဲ့မကိုက်နေဘူးဒါတွေကိုမကိုက်နေရင်ပြန်ပြင်ရမယ်ဥပဒေပြန်ပြုပေးရမယ်ခုနဥပဒေကြမ်းကော်မတီနဲ့ပြန်စစ်စစ်ပြီးတော့လုပ်ပေးရမှာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တော့ကျွန်တော်တို့ကဖက်ဒရယ်ကိုလက်တွေ့ကြကြဖွဲ့စည်းပုံပြင်ဆင်ဖို့လည်းလိုပါတယ်ကျွန်တော်ဖက်ဒရယ်လုပ်တာစကားအဖြစ်ပြောရင်တော့ဘယ်တော့မှကျွန်တော်ဖီးရပေါက်မှာမဟုတ်ဘူးလက်တွေ့ကြစီခြင်းနဲ့ဟိုဥပဒေပြုရေးအဖွဲ့ကဒါကိုလက်တွေ့ကြကြနေပေါ့နော်အကောင့်ထဲပေါ်မှတာကျွန်တော်ပြည်တော်စုရဲ့စိတ်သက်ကပို့ပြီးတော့ဟိုပေါ်ပေါက်လာမှာဖြစ်ပါတယ်ဒီစုတက်ဟုတ်ကဲ့ဦးသိန်းလုံး
ဆက်တော့ဆင်းနေပြီပါအောင
်ကျွန်တော်တို့အဓိကပေါ့နော်ကျွန်တော်တို့နိုင်ရရင်ကျွန်တော်တို့ဒီတိုင်းပြောပါတီရတာလွတ်တော်မှာဒီစိတ်အများကြီးရမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံးမဲ့ဟာဒီဟိုဖက်ဒရယ်ဘုံချီကဥရပုံမှန်261ကိုကျွန်တော်ချက်ချင်းပြင်ဒါကျွန်တော်တို့ကကဘာရောမြန်မာရောအတီတန်းပေါ်ပြထားတယ်ဖွဲ့စည်းပုံအခြေခံဥရပြင်တဲ့နေရာမှာဒီမိုကရေစီနဲ့ဖေဗရယ်နှစ်သာရကိုအခြေခံနဲ့ပြည်တော်စနစ်ပေါ်ဆောင်နိုင်တဲ့ဒီဖွဲ့စည်းပုံအခြေခံဥရပြင်သွားမှာဖြစ်ပါတယ်အဲဒီဖွဲ့စည်းပုံအခြေခံဥရမှာကျွန်တော်ဘယ်လိုအနိုးတွေပြင်မလဲဆိုလို့ရှိရင်ဒီ UEC ရဲ့ဟိုရွေးချယ်မှုပုံမှန်လေးကိုကျွန်တော်တို့ပြင်မယ်နောက်တရားဥရအော်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့ကိစ္စလို့ကျွန်တော်သွားမယ်။ပြည်ထောင်စုလွှတ်တော်အနေနဲ့ပြီးတော့ပြည်သူအမျိုးသားဆိုပြီးတော့ဒီလိုပို့ပြီးတော့ပြင်ရတဲ့ဥပဒေတွေရှိတယ်။ဒီဥပဒေတွေမှာလည်းပဲကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုထိခိုက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖြတ်ပြင်ဆင်ရင်းပယ်ဖြတ်ခြင်းပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။ဥပမာဆိုကြပါစို့အဲ့ဒီကျွန်တော်တို့ဥပဒေလုံလိုက်တဲ့အတွက်ကျွန်တော်တို့နိုင်ငံမှာလုံခြုံရေးစီးပွားဘယ်လောက်ကျိုးပေါက်သွားပြီလဲ။ဒါမျိုးကျွန်တော်ပြန်စီစစ်ပြီးတဲ့ခါကျတော့လိုအပ်လိုအပ်တဲ့လုပ်ငန်းတွေလုပ်ပါမယ်။မွေးစားခွင့်တွေဒီမွေးသားခွင့်တွေကဘလို့အခြေအနေမျိုးတွေရှိတယ်လဲကလေးမွေးသားခွင့်တွေရခင်တော့ကတော့ဟောမရှိခဲ့ဘူးလားယခုဘလောက်အတိုင်းဓာတ်တွေရှိနေလဲဒါတွေပြန်သုံးသပ်ပြီးတဲ့အခါမှာဆောင်ရွက်တဲ့အတားကိုကျွန်တော်ဆောင်ရွက်ရမှာဖြစ်ပါတယ်အ
အဓိကထုံပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဖြစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေเนาะကျင်းစီရန်ပြပြန်အစ်ပြထိုင်းရန်ဒါတွေဟာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်နဲ့နိုင်ငံသားတနည်းအားဖြင့်အမျိုးသားကျိုးစည်းပေါင်းဖြစ်ထွန်းတင်မဲ့ဥပဒေတွေကိုကျွန်တော်တို့တွေအမျိုးသားကျိုးစည်းပေါင်းဖြစ်ထွန်းစေတဲ့ဥပဒေတွေအတည်ပြုမယ်မဖြစ်ထွန်းစေတဲ့ဟာတွေပယ်ဖြတ်မယ်မဖြစ်ထွန်းစေတဲ့တချို့သောအချက်တွေကိုပြင်ဆင်မယ်အဓိကကျွန်တော်တို့ဒီအမျိုးသားကျိုးစည်းပေါင်းကိုရှေ့ရှုပြီးတော့ကျွန်တော်တို့ပါဒီအဓိကထားပြီးတော့တောင်းလဲတောင်းမှဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မက်ဆေ့ချ်မှာစနေပြောအောင်ချက်တော့ဒီပေါ်ပ
ါဟုတ်ကဲ့ဟိုကျမတို့ပါတီမှာတော့ဒီဥပဒေဒီရေးနဲ့ပတ်သက်လို့ယူကောက်ပွဲကြီးညာစာတန်းမှာလည်းကျမတို့ပြောထားတာရှိပါတယ်အဓိကတော့အချက်6ချက်ပေါ်မှာအခြေခံပြီးတော့ကျမတို့ဥပဒေဒီရေးကဏ္ဍကိုဟိုဒီတဲ့ဥပဒေနဲ့ပတ်သက်လို့ပေါ့နော်ပြင်ဆင်တင်တာပယ်ဖြတ်တင်တာအသစ်တန်ထားတာတွေလို့ပေါ်မှာဖြစ်ပါတယ်ကျမတို့ရဲ့လက်ရှိဒီစဲဥပဒေတွေဟာဒီကျမတို့အစားစားပြောနေကြတဲ့ကိုလိုနီခေတ်ဟိုဒါကျမတို့ကမတိုက်ဘူးပြောတယ်ကိုလိုနီခေတ်ကဥပဒေဒီအများကြီးနဲ့အခုချိန်ကြီးတက်ရောက်ပြီးတော့အုပ်ချုပ်နေကြတာရှိပါတယ်ဥပမာအဲဒီဥပဒေဆိုလို့ရှိရင်လည်းဒီအတိုင်းပါပဲပေါ့နော်ကျွန်တော်ဒီလိုကျွန်တော်ဥပဒေပြုတ်ရုံနေမဟုတ်ဘဲနဲ့ပြုတ်ပြီးရင် post legislative scrutiny ဆိုတာရှိပါတယ်ဥပဒေပြုတ်ပြီးနောက်ပြန်လဲဆန်းစစ်ခြင်းဒီဥပဒေတစ်ခုဟာဥပဒေပြုတ်တဲ့ရည်ရွယ်ချက်အတိုင်းလက်တွေ့ကျင့်သုံးနေတာဟုတ်ရဲ့လားအရင်တို့တစ်ခါတစ်ခါတည်းကျွန်တော်တို့ကတော့ကျင့်သုံးလိုက်တယ်ဟိုဟိုကြာထမ်းပေးလိုက်တယ်တော်တော်ကျင့်သုံးရတဲ့ focal ministry တွေရှိပါတယ်ဒီဥပဒေရဲ့အနှစ်သာရလွတ်တော်ကပြဋ္ဌာန်းလိုက်တဲ့အနှစ်သာရအတိုင်းရောကျင့်သုံးနေကြတဲ့ဝန်ကြီးဌာနတွေကအဲ့လိုကျင့်သုံးနေရလားမကျင့်သုံးမှုဆိုရင်ဟိုဥပဒေကိုနားရဲ့အားနဲ့ချက်လားဒါမှမဟုတ် focal ministry ရဲ့အားနဲ့ချက်လားဆိုတော့ဟိုကျွန်မအနေနဲ့ကတော့ပြန်သုံးတတ်မယ်ဒီ post legislative scrutiny ကိုပူလာမဲ့ငါးနှစ်မှာပို့ပြီးတော့သွားဖို့လို့ရှိပါတယ်အဲ့လိုသွားတဲ့အခါမှာခုနကကျွန်တော်တို့ပါတီရဲ့မူဖြစ်တဲ့ democracy အခြေခံစံနှုန်းအနေနဲ့ကန့်ညီမှုရှိဖို့လို့နောက်ပြီးတော့ဒီပြည်သူလူထုပေါ်ကိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေမျိုးမဖြစ်ဖို့လို့နောက်ပြီးတော့ဒီလူခွေရေးစံချိန်စံညွှန်းများနဲ့ညီညွတ်ဖို့အော်ပြည်သူတွေကြားထဲမှာလည်းတဟဟတာဖြစ်ဖို့နဲ့သွေးစည်းညွှန်းမှုကိုမြင့်တင်နိုင်ဖို့ဆိုတဲ့ဒီမူရေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ်အဲဒီဥပဒေပြုရုံနေမဟုတ်ဘူးခြိပီးသားဥပဒေကိုလည်းပြန်ပြီးတော့သုံးသပ်မယ်ခြိပီးသားဥပဒေရဲ့ကောင်းရဲ့သားနဲ့ဒီဝန်ကြီးဌာနရဲ့အားနည်းချက်တော့ဖြစ်တယ်ဆိုရင်လည်းချက်ကန် balance သဘောအရသက်ဆိုင်ရာဝန်ကြီးဌာနကိုကျွန်တော်တို့ထင်းချောင်းနဲ့မေးခွန်းနေမေးပြီးတော့လွှတ်တော်အနေနဲ့ထင်းချောင်းသွားဖို့လို့ကျွန်တော်အနေနဲ့ညှိနှိုင်းထားပါတယ
်ဆိုတော့ကျွန်တော်ဆွေးနွေးပွဲကတော့အချိန်ပြည့်သွားတဲ့ဒီမှာပဲရမှာဖြစ်ပါတယ်အပေါင်းဆွေးနွေးပေးကြတဲ့ဦးသိန်းထွန်းဦးမက်ဆင်မာ online အောင်လည်းတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျ
ာကျေးဇူးတင်ပါတယ်ကျေးဇူး
စနေညအတွက်သတင်းပတ်စံကဏ္ဍတွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။နိုဝင်ဘာ3ရက်အင်ကာနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ဟာအကြိတ်နဲ့ရှင်တန်ရမယ့်ဘီနရီမှာဒီကနေ့မဲဆွယ်ပွဲတွေလုပ်ဖို့ရှိပါတယ်။သမ္မတထရမ့်ကပန်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာဖြစ်ပြီးဒုသမ္မတဟောင်းဘိုင်ဒန်ကမီရှိဂန်ပြည်နယ်မှာမဲဆွယ်မှာပါ။ဒီရွေးကောက်ပွဲမှာဒေါ်နယ်ထရမ့်နဲ့မစ္စတာဘိုင်ဒန်တို့ကြားဘယ်သူအနိုင်ရတယ်ဆိုတာရွေးကောက်ပွဲနေ့မဲယုံနေအားလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအပြည့်ထွက်မဲ့အလားအလာမရှိပါဘူး။တနိုင်ငံလုံးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာဒုသမ္မတဟောင်းဘိုင်ဒန်ကဒေါ်နယ်ထရမ့်ထဲပြန်များချင်း100ခန့်လုံးပတ်ဝန်းကျင်ထောက်ခံမှုပိုရနေပေမဲ့အပြင်းထန်ရှင်ပြန်ရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအသာရတာကရခိုင်တို့အနေငယ်ပဲရှိပါတော့တယ်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေသည့်ဆိုရင်ကိုဗစ်ရောဂါကူးစက်သူ9သန်းကျော်သွားပြီဖြစ်ပြီးတရိန်နှစ်ပတ်အတွင်းမှာကိုပဲရောဂါကူးစက်သူ1သန်းရှိခဲ့တယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ဌာနကပြောပါရယ်ကိုဗစ်ရောဂါကူးစက်မှုနောက်တစ်ကြော်အပြင်းထန်ဖြစ်နေတဲ့ဥရောပတိုက်ကပြင်သစ်ဂျာမနီဘယ်လ်ဂျီယံစတဲ့နိုင်ငံတွေမှာအိမ်ထဲမှာပဲနေကြဖို့အပါအဝင်ကန့်သတ်ချက်တွေချမှတ်ထားပါရယ်ပစိဖိတ်နဲ့အရှေ့တောင်အစဒေသတွေမှာကိုဗစ် -19 ရောဂါကာကွယ်ဆေးအလုံးလောက်ရရှိစေနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်350ကျော်အသုံးပြုသွားမယ်လို့ဩစတြေးလျနိုင်ငံကကြေညာပါတယ်။ဒီလိုလင်ကာနိုင်ငံမှာနှာခေါင်းစီးမတက်တဲ့သူတွေနဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေရမယ့်စီကံမလိုက်နာသူ39ယောက်ကိုဒီလိုလင်ကာရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်ဖမ်းဆီးလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်သူ48000ကျော်ရှိပြီးသေဆုံးသူ950ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဗိုလ်ဒူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.